Welcome to the Voice of America in Burmese.
Mingla minake ma shin Washington myo VOA American tan ga ni 2019 khu ni October 24 ye inga ni ne ne khin a season go Myanmar sanaw chain minute 6 nai ga ni 9 nai thi flight meter 30 40 49 ga ni dai yai thon lin twa ma ba shin Tama engine nai ma
Mingla minake ma khnya chinaw ga la zaw lai ma ဒီမှာမှထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးတလဆင်ဟာအီရန်နိုင်ငံကိုချုပ်တင်မကျင်ညာပဲဒီနေ့ကတွားရောက်ခဲ့ပါတယ်။သမ္မတထရမ့်အဆက်တက်ကိုတွားတဲ့အခါမြောက်ကိုရီးယားနိုင်ငံကိုဖိအားပေးသွားမယ်လို့ပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်အမေရိကန်ဒေါ်လာ335သန်းအကူအညီဖို့နိုင်ငံကအလှူရှင်တွေကကတိပြုခဲ့ကြပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုကျောင်းလင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗ
ျ။ကောင်းပါပြီရှင်။သတင်းစီစဉ်နောက်ပိုင်းမှာလဲရိုဟင်ဂျာဒုက္ခသည်အကျက်အတည်းဖြေရှင်းရေးကုလသမဂ္ဂနဲ့နိုင်ငံတကာကဘယ်လိုသဘောထားရှိကြသလဲဆိုတာကိုနားဆင်ရဖို့ရှိပါတယ
်။ We need political clout, especially in negotiating with both Bangladesh and Myanmar.
ဒါကတော့ UNHCR ရဲ့အကြီးအကဲ Filippo Grandi ကနေပြီးတော့30ပြောကြားချက်တွေကိုအပြည့်အစုံတင်ပြပေးဖို့ရှိပါတယ်။အဲ့ဒီနောက်မှာလည်းမနေ့ကကုလသမဂ္ဂမှာကျင်းပတဲ့ Rohingya ဒုက္ခသည်အရေးနိုင်ငံတကာရန်ပုံငွေရှာဖွေရေးညီလာခံမှာကုလသမဂ္ဂထိပ်တန်းအရာရှိတွေဘာတွေပြောကြားခဲ့သလဲဆိုတာကိုလည်းတင်ပြပေးမှာပါ။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လင်းမှုရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုကျောင်းလင်းတို့ကပြောပြပါအောင်ရှင
်။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာအီရန်နိုင်ငံကိုကြိုတင်မကြေညာပဲတနင်္လာနေ့ကတွားရောက်ခဲ့ပါတယ်။ဒါဟာအာဖဂန်နိုင်ငံကိုအလားတူကြိုတင်ကြေညာခြင်းမရှိပဲဝန်ကြီး Tillerson တွားရောက်ပြီးနိုင်ပိုင်းအကြာမှာအဲ့ဒီလိုတွားရောက်တာလည်းဖြစ်ပါတယ်။ဝန်ကြီး Tillerson ဟာဘက်ဒတ်မြို့မှာအီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီနဲ့တနင်္လာနေ့မှာတွေ့ဆုံမှုရှိပါတယ်။အစောပိုင်းကတော့ဝန်ကြီးတီလာဆင်ဟာအမေရိကန်ရဲ့တောင်အာရှဆိုင်ရာဗျူဟာမဟာဗျူဟာအရေးကိစ္စတွေကိုအာဖဂန်သမ္မတအာရှရဖ်ဂါနီနဲ့တိခါမခင်ဗျာအာရှရဖ်ဂါနီအပါအဝင်တခြားအရာရှိတွေနဲ့ကာဘူးမြို့အပြင်မှာရှိတဲ့ဘက်ဂရန်လေတပ်အခြေစစ်စခန်းမှာဆွေးနွေးခဲ့ပါတယ်။အာဖဂန်နိုင်ငံရဲ့အချုပ်အခြာပိုင်ဆိုင်ခွင့်ညီညွတ်တဲ့ဒီမိုကရက်တစ်နိုင်ငံဖြစ်လာရေးညီညာရေးလမ်းကြောင်းကိုဥတီနိုင်ရေးချမ်းသာကြွယ်ဝရေးနဲ့ကိုကိုကိုမီခိုအားထားနိုင်မှုစတဲ့ကဏ္ဍအသီးသီးအတွက်အမေရိကန်အာဖဂန်အစိုးရကိုအမေရိကန်ပြည်ထောင်စုကပံ့ပိုးပေးသွားမယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောဆိုထားပြီးဖြစ်ကြောင်းဝန်ကြီးတလဆင်ကပြောပါတယ်ဒီဒေတာမှာအကြမ်းဖက်အဖွဲ့အစည်းတွေဒါမှမဟုတ်အစွန်းရောက်အကြမ်းဖက်သမားတွေခိုလုံခွင့်မရနိုင်ရေးဟာအလွန်အရေးကြီးတဲ့အချက်ဖြစ်ကြောင်းလည်းဝန်ကြီးတလဆင်ကပြောပါတယ်အမေရိကန်ရဲ့မဟာဗျူဟာအသစ်ကဒေတာတွေမှာအပြုသဘောဆောင်တဲ့တိုးတက်မှုတွေဖြစ်ပေါ်ခဲ့ကြောင်းအာဖဂန်သမ္မတအာရှရဖ်ဂါနီကလည်းပြောခဲ့ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နှစ်ပတ်နီးပါးကြာမဲ့အာရှ၅နိုင်ငံခီးစဉ်ကိုနိုဝင်ဘာလ3ရက်နေ့မှာစတင်မှာပါ။အဲ့ဒီခီးစဉ်မှာမြောက်ကိုရီးယားနိုင်ငံကနျူကလ িয়ার ဆန့်သတ်မှုတွေနဲ့မစိုက်တုံးချီပြစ်လွတ်မှုတွေလုပ်နေတာကိုတားဆီးကာကွယ်ရေးနိုင်ငံကလိုက်ဖိအားတွေပို့ပြီးတော့ပေးနိုင်အောင်လှုပ်ဆောင်မှုရွေးချယ်လဲပါဝင်တယ်လို့အင်မီရောဆင်းမြင့်ရရှိသူကပြောပါတယ်။ပို့ပြီးတော့အမောင်ကျစေမဲ့ခစ်ထဲကိုကဘာကြီးဆက်ပြီးတော့မရောက်သွားအောင်ကြိုးပမ်းဖို့ရွေတဲ့ခီးစဉ်တစ်ခုလည်းဖြစ်တယ်လို့အဲ့ဒီအင်မီရောရရှိကဆိုပါတယ်။မြောက်ကိုရီးယားနဲ့တောင်ကိုရီးယားနှစ်နိုင်ငံကြားစစ်မဲ့ဆုံနေရာကိုအခုခီးစဉ်တွင်သမ္မတထရမ့်သွားမသွားဆိုတဲ့ကိစ္စပေါ်မှာခံမှန်းချက်တွေကအမျိုးမျိုးရှိနေတယ်ဆိုပေမဲ့အဲ့ဒီနေရာကိုသွားမသွားကိစ္စအင်ဂျီရောဘက်ကမဆုံးဖြတ်သေးဘူးလို့ပြောပါတယ်။အမေရိကန်စစ်တပ်တွေအများဆုံးတိုးမြင့်ချထားနေတဲ့တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ရဲ့တောင်ဘက်မိုင်40လောက်မှာရှိတဲ့ကမ်ဟမ်ဖရီးစီကိုတော့ဖိတ်ကြားမှုရသမ္မတထရမ့်သွားမယ်သဘောရှိနေပါတယ်။ဂျပန်ရောက်တဲ့အခါမှာလည်းဂျပန်မှာရှိတဲ့အမေရိကန်နဲ့ဂျပန်တပ်ဖွဲ့တွေကိုလည်းသမ္မတထရမ့်ကတွေ့ဆုံမှုရှိပါတယ်။
ရုရှားသမ္မတဗလာဒီမီပူတင်ကိုဝေဖန်ပြောဆိုလေးရှိတဲ့အထင်ကရပုဂ္ဂိုလ်တို့ကသူ့အနေနဲ့အမေရိကန်ပြည်ထောင်စုကိုလာရောက်ခွင့်ပိတ်ပင်ခံရတယ်လို့ပြောပါတယ်။သူ့အမည်ကို Interpol နိုင်ငံတကာရဲတပ်ဖွဲ့ရဲ့အလို့ရှိသူများစီရင်နေထည့်လိုက်ပြီးမှအခုလိုဝင်ရောက်ခွင့်ပိတ်ပင်ခံရတာပါ။ဒီတာမင်ချက်ကိုမကြာခင်မှာပြန်လဲပြုပြင်ပေးလိုက်မယ်လို့မျှော်လင့်ကြောင်းလဲမျှော်လင့်ကြောင်းအခွန်ကိစ္စနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားအဖြစ်ကနေဗြိတိန်နိုင်ငံသားအဖြစ်1998ခုနှစ်မှာပြောင်းလဲခံယူခဲ့တဲ့Bill Browder က VOA ကိုပြောပါတယ်။ဒါပေမဲ့ဒီပြဿနာမပြေလည်မချင်းသူ့အနေနဲ့ဗြိတိန်နိုင်ငံကနေပြည်ပကိုထွက်ခွင့်မရှိပါဘူး။သူ့ကိုအမေရိကန်ပြည်ထောင်စုတစ်ခုတည်းလာရောက်ခွင့်ပိတ်ပင်ခံရတာမဟုတ်ဘူးလို့အရင်ကဘန်လုံငန်းရှင်ဘွားကနေအခုလူခွင့်ရေးတက်ကြွလှူရှားသူဖြစ်လာတဲ့ Mr. Browder ကတယ်လီဖုန်းနဲ့ပြုလုပ်တဲ့အင်တာဗျူးတစ်ခုအတွင်း VOA ကိုပြောပါတယ်။လက်တွေ့မှာတော့အဲ့ဒီတဲ့အခြေအနေဟာဆိုးဝါးကြောင်းသူ့အနေနဲ့ဘယ်ကိုမှသွားခွင့်မရှိကြောင်းရုရှားအစိုးရက Interpol ကိုပေးထားတဲ့အသည့်သတိပေးချက်အရသူ့အနေနဲ့နေဇတ်ဒေတာတစ်ခုပေဒီတာကိုပဲဖျက်ကျော်လိုက်တာပဲဖြစ်ဖြစ်အဖမ်းခံရမှာဖြစ်တယ်လို့မစ္စတာဘราวဒါကပြောပါတယ်ဗြိတိန်နိုင်ငံသားအများအပြားဟာအမိမြေလုံခြုံရေးဌာနရဲ့အစီအစဉ်အရအမေရိကန်ပြည်ထောင်စုကိုပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်နဲ့လာရောက်လို့ရှိကြတာဖြစ်ပါတယ်ဒ ဒီကိစ္စကိုရှင်းပြဖို့အမေရိကန်အမိမြေလည်ညွှန်ရေးဌာနကိုသူ့အနေနဲ့ဆက်သွယ်ထားကြောင်းမစ္စတာဘရောက်ဒါကပြောပါတယ်
။အာဖရိကနောက်ပိုင်းနီဂျာနိုင်ငံမှာအခုလဆိုသောပိုင်းကခြုံကိုတိုက်ခိုက်တာခံရလို့အမေရိကန်စစ်သည်၄ဦးသေဆုံးခဲ့တဲ့ကိစ္စဟာထောင်ချောက်ဆင်ပြီးတော့တိုက်ခိုက်ခဲ့တာပဲဖြစ်လိမ့်မယ်လို့ဒေသခံရရှိသူနဲ့လေ့လာသူတူကပြောပါတယ်။တွန်ကိုဒေသမှာတိုက်ခိုက်ခံရတာဖြစ်ပြီးတော့အဲ့ဒီရောဂါရာသီကြီးကိုလည်းတိုက်ခိုက်မှုဖြစ်ပြီးကြတဲ့ကဖန်ဆီးထားပါတယ်။တိုက်ခိုက်သူတွေ၊ဓမြတွေ၊အကျန့်ဖက်သမားတွေကကြာပါတွေကိုဒေသခံတွေတဲကနေဘယ်တော့မှမရွေးချယ်တတ်ဘူးလို့တွန်ကိုတူကိုမြို့တော်ဝင်ကပြောပါတယ်။နီဂျာနိုင်ငံအနောက်တောင်ပိုင်းမှာအော်တိုဝါ၄ရက်နေ့ကအမေရိကန်နဲ့နီဂျာတပ်ဖွဲ့ဝင်တွေပူးတွဲကင်းလက်နေတုန်းမှာဆက်တနက်တွေတုံးချီနဲ့ပြစ်ခတ်တိုက်ခတ်တာကိုခံရတာပါ။တိုက်ခိုက်မှုစဖြစ်ပြီးတနားရီလောက်ကြာတဲ့အထိတပ်ဖွဲ့ဝင်တွေစီကိုအကူအညီပေးတာတွေရောက်မလာဘူးလို့အမေရိကန်ပူးတွဲစစ်ဦးစီးချုပ်များရဲ့ဥက္ကဋ္ဌဂျိုးဆပ်ဒန်ဖို့ကဆိုပါတယ်။အမေရိကန်တပ်ဖွဲ့ဝင်10ဦးနဲ့နီဂျာအထူးတပ်ဖွဲ့ဝင်20လောက်အတူပူးတွဲကင်းလက်နေတော့အခုလိုတိုက်ခတ်ခံခဲ့ကြရတာပါတိုက်ခတ်မှုဖြစ်ပြီးမကြာခင်မှာမောင်းတူမဲ့လေရင်စည်းအိမ်နေရာကိုရောက်လာပါတယ်မကြာခင်မှာတော့ပြင်သစ်တပ်ဖွဲ့တွေကလေရင်နဲ့တူလာပြီးတော့အကူအညီပေးကြပြီးတော့ပြန်လည်တိုက်ခတ်မှုတွေလည်းအဲ့ဒီမှာလွတ်ခဲ့ပါတယ
်ယူအေဗရီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618 9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာကုလသမဂ္ဂဆန္ဒမှုဆိုင်ရာအခွင့်အရေးပေးရေးအေဂျင်စီတွေကဥဆောင်ပြီးရဟင်ညာဒုက္ခသည်တွေအတွက်လိုအပ်တဲ့အမေရိကန်ဒေါ်လာ433သန်းရရှိရေးတရတနိုင်ငံကရန်ပုံငွေရှာရေးအစီအစဉ်ပြုလုပ်တာမှာအလှူရှင်တွေကဒေါ်လာ335သန်းဂတိကဝတ်ရထားခဲ့ပြီလို့ဆိုပါတယ်ဗာဂျီးနီးယားဂျနီဗာမြို့မှာတနင်္လာနေ့ကပြုလုပ်တဲ့အဲ့ဒီအစီအစဉ်ကိုရဟင်ညာတွေနဲ့အိမ်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကလူမှုအတန်းဝိုင်းနေအပါအဝင်စုစုပေါင်းလူပေါင်းတိတသမာ2တန်းအတွက်အသက်ကယ်တင်နိုင်မယ့်အကူအညီတွေပေးနိုင်ရေးအတွက်တောင်းခံခဲ့တာဖြစ်ပါတယ်အကြမ်းဖက်မှုတွေကြောင့်လွန်ခဲ့တဲ့နှစ်လအတွင်းမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာတဲ့သူတို့ခေါ်ရင်းညာဒုက္ခသည်အရေးအတွက်ဟာ6သိန်းကျော်သွားပြီလို့ရမုံငွေရှာဖွေတဲ့အခမ်းအနားမစခင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကပြောပါတယ်ဒီပြည်ပကဟာအထောက်အပံ့လုံလောက်မှုမရှိဆုံးဆိုတာကိုကယ်ဆယ်ရေးအေဂျင်စီတွေအားလုံးကသဘောတူထားကြတယ်လို့ဆိုပါတယ်ဒီရမုံငွေကောက်ခံတဲ့အစီအစဉ်ကိုတော့အသက်ကတင်ဖို့နဲ့ဒုက္ခသည်တွေကိုအကာအကွယ်ပေးရတို့အတွက်အသုံးပြုမှာဖြစ်ကြောင်းကုလသမဂ္ဂဆန္ဒမှုအကူအညီပေးရေးနဲ့အရေးပေါ်အကူအညီပေးရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးမှုဆိုင်ရာလက်ထောက်အတွင်းရေးမှူးချုပ်မတ်ကလောက်ကကပြောပါတယ်အတိရောက်လာတဲ့ဒုက္ခသည်တွေထဲမှာအဟာရအင်မတန်ချို့တဲ့နေတဲ့ကလေးငယ်တွေပါဝင်ပြီးနောက်ဆုံးရရှိတဲ့စည်ရင်းတွေကိုပြန်လည်မွေးမှန်ပြီးအကူအညီတွေကိုလည်းရရှိထားရတဲ့ထပ်မံလိုအပ်မှုရှိမရှိပြန်လည်ပြီးတော့ဒီကနေ့ဆွေးနွေးမယ်လို့မတ်လောက်ကပြောပါတယ်မတ်လောက်ကဟာအခုလအစောပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပါတယ
်အာရှနဲ့စီးပွားရေးဆောင်ရွက်မှုတွေကိုအခိုင်အမာဆက်ပြီးတော့လှုပ်ဆောင်ထားဖို့အမေရိကန်ပြည်ထောင်စုကိုစင်ကာပူဝန်ကြီးချုပ်လီရှန်လုံးကတိုက်တွန်းလိုက်ပြီးတော့အာရှနဲ့ပတ်သက်တဲ့အမေရိကန်ရဲ့ယက်တီချက်ဟာစီးပွားရေးအကျိုးတွေသာမကဘဲနဲ့စစ်နဲ့ငြိမ်းချမ်းရေးကိစ္စတွေကိုပါအဆုံးဖြတ်ပေးလိမ့်မယ်လို့လည်းစင်ကာပူဝန်ကြီးချုပ်ကဆိုပါတယ်။ဝါရှင်တန်ဒီစီကစီးပွားရေးအသင်းမှာအမေရိကန်စီးပွားရေးကောင်းဆောင်နေတဲ့မစ္စတာလီရှန်လုံးမနေတုန်းကတွေ့ဆုံမတုန်းမှာအခုလိုပြောခဲ့တာပါ။အာရှဒေသဟာအမေရိကန်အတွက်စီးပွားရေးအခွင့်အလမ်းတွေဘလို့ရှိနိုင်မလဲဆိုတာကိုလည်းမစ္စတာလီကချပြခဲ့ပြီးတော့အာရှနဲ့အမေရိကန်ကြားလွတ်လပ်တဲ့ကုန်သွယ်ရေးစနစ်ကိုဆက်ပြီးတော့ထိန်းပြီးလှုပ်ဆောင်တော့ဖို့လည်းသူကတိုက်တွန်းခဲ့ပါတယ်။လက်ရှိအမေရိကန်အစိုးရရဲ့ဒီကွဲပြားခြားနားတဲ့ချဉ်းကပ်မှုတွေကြောင့်အမေရိကန်နဲ့အာရှကြားရှိနေတဲ့ဆက်ဆံရေးတွေဟာပြောင်းပြန်လာမသွားနိုင်ဘူးလို့ပြောလဲသူကပြောပါတယ်။စီးပွားရေးမျက်နှာစာမှာအမေရိကန်နဲ့အာရှကုန်သွယ်ရေးကအမေရိကန်နဲ့ဥရောပကုန်သွယ်ရေးထက်ပိုပြီးတော့များတယ်။မဟာဗျူဟာမျက်နှာစာမှာဆိုရင်လည်းအမေရိကန်ရဲ့အဓိကကြားတဲ့အာရှမဟာမိတ်နိုင်ငံတွေရှိတဲ့အပြင်အမေရိကန်နဲ့တရုတ်နိုင်ငံအကျိုးတူဆက်ဆံမှုကကမ္ဘာမှာအရေးကြီးဆုံးဆက်ဆံရေးတစ်ခုဖြစ်ဆက်ပြီးတော့ရှိနေတော့မယ်လို့စင်ကာပူဝန်ကြီးချုပ်လီရှန်လုံးကဆိုပါတယ်သူကအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့လည်းအိမ်ပြီးတော့မှမနေ့ကနေ့လယ်စာအတူစားခဲ့ပြီးတော့ပူးရဲတဲ့တဲ့ဆင်းလုံးမတစ်ခုကိုလည်းလုပ်ခဲ့ပါသေးတယ
်အမေရိကန်ပြည်ထောင်စုကိုလာရောက်ခွင့်ပြည်ဝင်ခွင့်ဗီဇာပိတ်ပင်တဲ့ကိစ္စပြည်လည်သွားပေမဲ့အင်ဒိုနီးရှားနိုင်ငံစီဦးစီးချုပ်ကအမေရိကန်ကိုမလာတော့ဖို့ဆုံးဖြတ်လိုက်ပါတယ်အင်ဒိုနီးရှားလက်နက်ကိုင်တပ်ဖွဲ့များရဲ့ဦးစီးချုပ်အဘိုးချုပ်ကြီးဂါတိုနူမန်ဂျိုဟာသူ့ရဲ့ဇနီးဖြစ်သူနဲ့အတူစနေနေ့ကအမေရိကန်နိုင်ငံကိုလေယာဉ်နဲ့ထွက်ခွာဖို့ရှိတာမှာအမေရိကန်အကောက်ခွန်တဲ့နေဆက်ကာကွယ်ရေးဌာနကသူ့ရဲ့ပြည်ဝင်ခွင့်ကိုငြင်းဆန်တဲ့အကြောင်းဗိုလ်ချုပ်ကြီးကိုလေကြောင်းလိုင်းကအကြောင်းကြားခဲ့ပါတယ်။ဒါပေမဲ့အဲ့ဒီပြဿနာကိုအလင်းအမြန်ဖြေရှင်းပြီးဗိုလ်ချုပ်ကြီးကိုတခြားလေယာဉ်နဲ့လိုက်ပါဖို့စီစဉ်ပေးခဲ့ကြောင်းအမေရိကန်ပြည်ထောင်စုကပြောပါတယ်။
ပူဂျုံကြီးကိုတခြားလေရင်နဲ့လိုက်ပါဖို့ပြောပေမဲ့သူကမလိုက်ဖို့ဆုံးဖြတ်လိုက်ပါတယ်ပြည်ထောင်စုနိုင်ငံတက်တက်တဲ့ကက်ရှမီယာဒေသမှာငြိမ်းချမ်းရေးဖြစ်ထွန်းလာဖို့မျှော်လင့်ချက်ထားပြီးတော့ကိုယ်စားလှယ်အသစ်အုပ်ကိုအိန္ဒိယဆိုအားကခန့်လိုက်ပါတယ်အိန္ဒိယနိုင်ငံထောင်လိုက်ဌာနညွှန်ကြားရေးမှူးဟောင်းဒင်းနက်ရှွာရှာမာကိုကက်ရှမီယာဒေသကပုတ်ဖွဲ့မျိုးစုံနဲ့ပုံမလင်း
ခုဆက်လက်ပြီးတော့အင်္ဂါနေ့နဲ့ခင်းအတွက်သတင်းစာတွေကိုနားဆင်ရမှာပါ။ရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်လို့တိုက်ရိုက်ပတ်သက်နေတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအကြားအမေရိကန်ပြည်ထောင်စုကနိုင်ငံရေးအရှိန်အဟွာတုံးပြီးတော့ဂျားဝင်ဆောင်ရွက်ပေးတင်တယ်လို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကပြောပါရယ်။ဝါရှင်တန်မြို့အခြေစိုက် NPR အတန်လွင့်ဌာနနဲ့ပြုလုပ်တဲ့မေးမြန်းခန်းအတွင်းမှာပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့သူ့ရဲ့အတွေ့အကြုံတွေကိုလည်း Mr. Grandy ကပြောကြားခဲ့ပါတယ်။ကိုဇော်ဝင်းလိုင်ကပဲအပြည့်စုံကိုဆက်ပြီးပြောပြမှာပါ
။သမ္မတဒေါ်နယ်ထရမ့်အစိုးရကအမေရိကန်ပြည်သူ့မှာရွှေ့ပြောင်းအခြေချနေထိုင်ခွင့်ပြုတဲ့ဒုက္ခသည်အရေးအတွက်လျှော့ချလိုက်တာဟာစိုးရင်စရာကောင်းတဲ့လုပ်ရဖြစ်ကြောင်းယူနိစီယာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒဲကပြောပါတယ်။ဒုက္ခသည်တွေအပေါ်တင်းကျပ်တဲ့စီစစ်မဲ့အစီအစဉ်တွေချမှတ်ပြီးရင်အမေရိကန်ပြည်ထောင်စုအနေနဲ့ဒုက္ခသည်တွေကိုတိုးမြင့်လက်ခံလိမ့်မယ်လို့မျှော်လင့်ကြောင်းလည်း Mr. Grandy ကပြောပါတယ်။ဒီခိုင်ပြည်နယ်အတွင်းတကြောပြန်ဖြစ်ပေါ်လာတဲ့ပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာဒုက္ခသည်6သိန်းနီးပါးထွက်ပြေးခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုမှာအတိုင်းအတာတစ်ခုအထိတာဝန်ရှိပါသလားလို့ NPR သတင်းဌာနကမေးတဲ့အခါမစ္စတာဂရန်ဒီကအခုလိုဖြေကြားခဲ့ပါတယ
် We need political clout especially in negotiating with both Bangladesh and Myanmar the two concerned countries
အမေရိကန်ရဲ့နိုင်ငံရေးအရှိန်အဟွာတုံးပြီးတော့ဂျာဝင်ဆောင်ရွက်ပေးဖို့လိုအပ်ပါတယ်အထူးသဖြင့်ဒီကိစ္စမှာတရိုက်ပတ်သက်နေကြတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအကြားဆက်ဆက်ညှိနှိုင်းရေးအစီအစဉ်မှာဂျာဝင်ဆောင်ရွက်ပေးဖို့လိုပါတယ်။ကျွန်တော်လက်ရှိအစိုးရကိုပြောခဲ့ဘူးသလိုပဲအမေရိကန်ပြည်ထောင်စုအနေနဲ့တခြားကိစ္စတွေမှာလို့ဥဆောင်တဲ့အခန်းကဏ္ဍကနေပါဝင်ဆောင်ရွက်ပေးစီလိုပါတယ်
။ကမ္ဘာလုံးဆိုင်ရာဒုက္ခသည်ကပ်ဘေးဆက်ရောက်နေတဲ့အတွက်ဒီကိစ္စကိုအမေရိကန်ပြည်ထောင်စုကကူညီဆောင်ရွက်ပေးရေးစီယုံပြောဆိုဖို့မဟာမင်းကြီးဂရန်ဒေဟာဝါရှင်တန်ဒီစီမြို့ကိုရောက်ရှိနေတာဖြစ်ပါတယ်။သူအနေနဲ့သမ္မတထရမ့်အစိုးရကတာဝန်ရှိသူတွေအပါအဝင်အမေရိကန်လွှတ်တော်အမတ်တင်နဲ့လည်းဒုက္ခသည်တွေအရေးအတွက်တွေ့ဆုံဆွေးနွေးခဲ့ပြီးဖြစ်ပါတယ်။ဒုက္ခသည်တွေရဲ့ပြဿနာဟာနိုင်ငံတကာကစူပေါင်းဖြေရှင်းရမယ့်ကိစ္စရဖြစ်ကြောင်းလည်းမစ္စတာဂရန်ဒီကပြောပါတယ်
။ You know what the Refugee Convention says in its preamble that refugees are a collective international responsibility. So we all do
ဒုက္ခသည်တွေရေးဟာနိုင်ငံတကာစုပေါင်းဖြေရှင်းရမယ့်ပြဿနာဖြစ်တယ်လို့ဒုက္ခသည်များဆိုင်ရာပြည်ညင်စာရင်းရဲ့ဤတန်းမှာဖော်ပြထားပါတယ်။ဒါကြောင့်ကျွန်တော်တို့အားလုံးကဒီပြဿနာကိုစုပေါင်းတာဝန်ယူရမှာဖြစ်ပါတယ်။ဒါပေမဲ့ပိုးပြီးတော့လက်တွေ့ကျတဲ့သဘောနဲ့ပြောရမယ်ဆိုရင်အရေးကြီးဆုံးအချက်ကအရင်းမြစ်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာအကူအညီအထောက်ပံ့တွေကိုအလင်းမြန်ဆုံးနဲ့အတိအသာဆုံးပေးတဲ့နိုင်ငံဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အဲ့ဒီအတိုင်းတာဆက်လက်ကူညီထောက်ပံ့ပေးနေလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အနေနဲ့အကူအညီတွေကိုကာလအတော်ကြာကြာလိုနေဦးမှာဖြစ်ပါတယ်
။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ္စတာဂရန်ဒေဟာပြီးခဲ့တဲ့စက်တင်ဘာလကုန်ပိုင်းတုန်းကပဲရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ရဟင်ဂျာဒုက္ခသည်စခန်းတွေကိုကိုယ်တိုင်တွားရောက်လေ့လာခဲ့တာမှာသူကြုံတွေ့ခဲ့ရတဲ့အခြေအနေတွေကိုလည်း NPR သတင်းဌာနကအခုလိုဆက်ပြောကြားခဲ့ပါတယ်။
These people come with every possible need you can imagine. Material needs for shelter, for medicines, for food.
ဒုက္ခသည်ဟာရုပ်ဝတ္ထုပစ္စည်း၊နေရာအိမ်၊ဆေးဝါးအစားအသောက်စတဲ့အကူအညီပေါင်းစုံလိုအပ်ချက်တွေနဲ့ရောက်လာကြတာပါ။ဒါ့အပြင်သူတို့အနေနဲ့ပုံမှန်နှဆိုင်တဲ့အကူအညီတွေလည်းလိုအပ်နေပါတယ်။သူတို့တွေဟာတခါမှမကြုံဘူးတဲ့စိတ်ဒဏ်ရာတွေကိုခံစားခဲ့ကြရပါတယ်။စစ်သားတွေကမတရားပြုကျင့်မှုကိုလက်မခံတဲ့အတွက်ရဲနဲ့ခံရရသူတွေကိုမျက်စိရှိမှမိဘတွေအတက်ခံရတဲ့ကလေးငယ်တွေကိုကျွန်တော်တွေ့ခဲ့ရပါတယ်။အဲ့ဒီစိတ်တမ်းရာတွေဟာဒီပဋိပက္ခရဲ့ကာလအရှိကြာဆုံးနောက်ဆက်တွဲစိုးကျိုးရလဒ်တွေဖြစ်ပါလိမ့်မယ်
။နိုင်ငံတကာကိုပေးနေတဲ့အကူအညီအထောက်ပံ့တွေတိတိကျကျလျှော့ချမဲ့အကြောင်းသမ္မတထရမ့်အစိုးရဘက်ကပြောဆိုမှုတွေထွက်ပေါ်နေတာကြောင့်ဒုက္ခသည်တွေအရေးမှာအမေရိကန်ကဥစားမှုအခန်းကနေဆက်ရှိမနေတော့မဲ့ကိစ္စအပေါ်သူ့အနေနဲ့အထူးစိုးရိမ်ပူပန်ကြောင်းလဲမစ္စတာဂရန်ဒီကပြောပါတယ်။ဒါပေမဲ့ပါတီကြီးနှစ်ခုစလုံးကလွတ်တော်အမတ်တင်နဲ့တွေ့ဆုံစဉ်အမေရိကန်ကနိုင်ငံခြားအကူအညီတွေပေးရေးအစီအစဉ်ကိုထောက်ခံကြောင်းပြောဆိုမှုတွေအများအပြားကြားသိခဲ့ရတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့သူတို့ခေါ်ရိုဟင်ဂျာမွတ်စလင်တွေမြန်မာနိုင်ငံဘက်ကိုပြန်ပို့ရေးကိစ္စအပါအဝင် နိုင်ငံနယ်စပ်ဒေသမှာရှိတဲ့ကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအစာဒူဇာမန်ခန်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့မနေ့အောက်တိုဘာလ23ရက်နေ့ကနေပြည်တော်ကိုရောက်ရှိသွားကြပြီဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးနဲ့အဖွဲ့ဟာအောက်တိုဘာလ25ရက်နေ့အထိမြန်မာနိုင်ငံမှာ3ရက်ကြာနေထိုင်ပြီးပြည်ထောင်စုဝန်ကြီးနဲ့ဝန်ကြီးအဆင့်နိုင်ငံနားလည်မှုစာကျွန်းလာလက်မှတ်ရေးထိုးတာအပါအဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးသွားမှာဖြစ်ပါတယ်ခင်ဗျာ
ကုဇော်ဝင်းလိုက်ပါရှင်တစ်ဆက်တည်းပဲမနေ့ကကျင်းပတဲ့မနေ့ကဒီကုလသမဂ္ဂဂျနီဗာမှာကျင်းပတဲ့ရိုဟင်ဂျာဒုက္ခသည်အရေးဆိုင်ရာနိုင်ငံတကာရန်ပုံငွေရှာဖွေရေးညီလာခံအတွင်းမှာဆွေးနွေးပြောဆိုချက်တွေကိုပြောပြမှာပါရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေဆက်ပြီးပြင်းပြင်းထန်ထန်ဖြစ်နေကြောင်းနဲ့ကုလသမဂ္ဂဘက်ကအဲ့ဒီဒေသကိုတွားရောက်ကူညီခွင့်တားဆီးခံထားရစေဖြစ်ကြောင်းကုလသမဂ္ဂထိပ်တန်းကောင်ဆောင်တွေကထုတ်ဖော်ပြောဆိုခဲ့ကြပါတယ်မြန်မာအစိုးရကိုယ်စားလှယ်ဖွဲ့ဘက်ကတော့ညီလာခံအတွင်းသဘောထားတုံ့ပြန်ဆွေးနွေးပြောဆိုခြင်းမရှိပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကတော့ဒုက္ခသည်တွေအလုံးနေရင်ပြန်နိုင်ရေးသူတို့မျှော်လင့်ထားကြောင်းပြောဆိုခဲ့ပါတယ်ဆက်ပြီးနားဆင်ပါရှင်ကမ္ဘာပေါ်မှာလူသားချင်းစာနာမှုဆိုင်ရာအကြီးမားဆုံးအကျက်အတည်းဖြစ်လာတဲ့လက်ရှိရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲမတ်ခ်လိုကော့ခ်ကညီလာခံအတွင်းအခုလိုပြောကြားသွားပါတယ
် It is the latest round in a decades long cycle of persecution
ဒီချင်းလီဟာဆယ်စုနှစ်ပေါင်းများစွာတန်မြာလည်နေတဲ့ညှဉ်းပန်းနှိပ်စက်မှုအကြမ်းဖက်မှုနဲ့နေရရင်းကအတ္တအမမောက်ထုတ်ခံရမှုစတာတွေရဲ့နောက်ဆုံးဖြစ်ရပါကျွန်တော်တို့အဲ့ဒီဒေသကိုတွားရောက်ကူညီခွင့်ပြင်းပြင်းထန်ထန်တားဆီးခံထားရဆဲဖြစ်ပြီးတော့လိုအပ်နေသူတွေစီကိုအထောက်ပံ့နေရောက်ဖို့အကြီးအကျယ်ထိခိုက်စေပါတယ်ဒါကိုမဖြစ်မနေဖြေရှင်းဖို့လိုအပ်ပြီးအခုလူညုံရေးကောင်စီမှာဒီကိစ္စကိုဆွေးနွေးဖို့အရေးကြီးတယ်ဆိုတာကျွန်တော်နားလည်ပါတယ
်။အလားတူကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းဖြစ်တဲ့နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့ IOM ရဲ့ညွှန်ချုပ် William Lacey Swing ကလည်းဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ဒုက္ခသည်တွေအတွက်အသက်ကယ်ဆယ်ရေးအထောက်ပံ့တွေပံ့ပိုးဖို့ဆောင်ရွက်နေချိန်မှာပဲအကျက်တဲဖြစ်ပေါ်စေတဲ့အဓိကအကြောင်းရင်းတွေကိုဖြေရှင်းဖို့လိုအပ်ကြောင်းအခုလိုပြောသွားပါတယ
်။ We must in parallel also however urge world leaders to engage a political process
မြန်မာနိုင်ငံမှာဖြစ်နေတဲ့ဆယ်စုနှစ်နဲ့ချီကြာမြင့်လာတဲ့အကြအတဲကိုငြိမ်းချမ်းတဲ့နိဒာနဲ့အဖြေရှာရေးပံ့ပိုးကူညီဖို့နိုင်ငံတကာခေါင်းဆောင်တွေကိုကျွန်တော်တို့တိုက်တွန်းပါတယ်။ဒါအပြင်ကမ္ဘာမှာဒေသခံတွေအပေါ်ဖိနှိပ်ညှဉ်းပန်းမှုအခမ်းအနားဆုံးနေရာတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်မှာလုံခြုံမှုနဲ့ဂုဏ်သိက္ခာရှိတဲ့အခြေအနေမျိုးဖြစ်အောင်မြန်မာအာဏာပိုင်တွေဖန်တီးပေးဖို့အခိုင်အမာတောင်းဆိုပါတယ်။
ရိုဟင်ဂျာဒုက္ခသည်အရေးဆိုင်ရာနိုင်ငံတကာရန်ပုံငွေရှာဖွေရေးညီလာခံကိုကုလသမဂ္ဂအဖွဲ့အစည်းဖြစ်ကြတဲ့ OCHA, UNHCR နဲ့ IOM တို့နဲ့အတူဥရောပသမဂ္ဂနဲ့ကူဝိတ်နိုင်ငံတို့ကဦးစီးကျင်းပခဲ့ကြတာဖြစ်ပါတယ်။လိုအပ်နေတဲ့ရန်ပုံငွေ American Dollar တန်434တန်အတွက်ညီလာခံမှာနိုင်ငံပေါင်း35နိုင်ငံကနေဒေါ်လာ344တန်ကျော်အထိလှူဒါန်းမယ်လို့ကတိပြုခဲ့ကြပါတယ်။မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကတော့ညီလာခံကိုတက်ရောက်ခဲ့ပေမယ့်သဘောထားတုံ့ပြန်ပြောဆိုခဲ့ခြင်းမရှိခဲ့ပါဘူး။ဘင်္ဂလားဒေ့ရှ်ဘက်ကတော့ဒုက္ခသည်တွေနေရရင်ပြန်နိုင်ရေးဟာအဓိကဖြေရှင်းရမယ့်နည်းလမ်းဖြစ်ပြီးဒီအတွက်မြန်မာအစိုးရဘက်ကကတိပေးထားတဲ့အတိုင်းလက်တွေ့အကောင်အထည်ဖော်ဖို့အလွန်အရေးကြီးကြောင်းကုလသမဂ္ဂဂျနီဗာဆိုင်ရာဘင်္ဂလားဒေ့ရှ်တန်အမတ်ကြီးရှာမိန်အာဆန်ကညီလာခံအပိတ်မိကွန်းမှာအခုလိုထည့်သွင်းပြောကြားခဲ့ပါတယ
်။ It is of paramount importance that Myanmar delivers on its recent promises and work towards
safety. ညီကြေးငါပဲမြန်မာအစိုးရကသူတို့ပေးထားတဲ့ဂရီကိုအကောင့်ထဲပို့ဖို့နဲ့သူတို့နိုင်ငံသားတွေမြန်မာပဲချမ်းကနေရရင်းကိုလုံလုံခြုံခြုံဂုံတိတ်ခါရှိရှိနဲ့သူတို့ဆန္ဒအလျောက်ပြန်နိုင်အောင်ဆောင်ရွက်ပေးဖို့တိတ်ပြီးတော့အရေးကြီးပါတယ်။အခုတို့ဒုက္ခသည်တွေအားလုံးနောက်ဆုံးမှပြန်နိုင်မဲ့အခြေအနေကိုဘင်္ဂလားဒေ့ရှ်အစိုးရကမျှော်လင့်နေပြီးဒီအတွက်လည်းမိဖက်နိုင်ငံဒီအပါအဝင်နိုင်ငံတကာအတိုင်းအဝန်းနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်မှုတွေဆက်ပြီးရှိနေတာကြောင့်နေ့စဉ်လူပေါင်းထောင်နဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာနေကြောင်းလည်းအခုလိုသူကထောက်ပြပြောဆိုသွားပါတယ်
။ Earlier today in statements made among others
ဒီနေ့မနေ့ပိုင်းအစည်းအဝေးမှာတခြားကိုယ်စားလှယ်တွေနဲ့အတူ WHO နဲ့ကုလသမဂ္ဂအမျိုးသမီးအဖွဲ့စတာတွေရဲ့ထုတ်ဖော်ပြောကြားချက်တွေအရအကြမ်းဖက်မှုတွေဟာရပ်တန့်မသွားသေးဘူးဆိုတာထင်ရှားပါတယ်။အကျိုးဆက်အနေနဲ့အခုလိုအရေးပေါ်အခြေအနေတွေအဖြစ်ပိုးပြီးတော့ဆိုးရွားလာစေပြီးအချိန်တွေကလည်းပိုးပြီးတော့ကြာမြင့်စေပါတယ်။တခြားတစ်ဖက်မှာလည်းဒင်းရယူခွင့်ကန့်တတ်ဖို့ဒစိုက်မမတ်ကြိုးပမ်းမှုကြောင့်မြန်မာနိုင်ငံပချမ်းကရိုဟင်ဂျာတွေအပေါ်ဆက်ပြီးတော့အကြမ်းဖက်မှုတွေနဲ့ပတ်သက်လို့ဒင်းရယူမှုကိုထိခိုက်စေပါတယ်
။နိုင်ငံတကာအတိုင်းအဝိုင်းဘက်ကအပြည့်အဝပါဝင်ကူညီဆောင်ရွက်ပေးမှသာရိုဟင်ဂျာဒုက္ခသည်အကျက်တဲကိုဖြေရှင်းနိုင်မှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရကယုံကြည်ထားကြောင်းလည်းတာမတ်ကြီးကဆိုပါတယ်။ ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်ရဲ့လူသားချင်းစာနာမှုအကူအညီပေးရေးကိုအကန့်အသတ်မရှိဘင်္ဂလားဒေ့ရှ်အစိုးရကဝင်ခွင့်ပေးထားပြီး2013ခုနှစ်ကတည်းကအပြည့်အဝပူးပေါင်းဆောင်ရွက်နေတယ်လို့လည်းတမ်မတ်ကြီးကပြောသွားပါတယ်ရှင
်။ Cross Mafia ရခိုင်မြောက်ပိုင်းပြည်ထောင်ကနေပြီးတော့ထွက်ပြေးကြရတဲ့ဒေသခံတွေပြန်လည်နေရာချထားရင်းတဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုပြန်လည်စီစစ်လက်ခံမဲ့အစီအစဉ်တွေအတွက်တက်ဆိုင်အောင်အာဏာပိုင်တွေညှိနှိုင်းဆောင်ရွက်နေကြပါပြီ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရောက်သွားတဲ့မွတ်စလင်ဒုက္ခသည်တွေကိုစီစစ်လက်ခံရေးမှာဘယ်လိုမျိုးအကျပ်တဲတွေနဲ့စင်ခေါ်ချက်တွေရှိနိုင်မှာလဲ။နောက်ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်နဲ့ပတ်သက်လို့စိုးရိမ်ချက်တွေအခက်အခဲတွေနဲ့ဖြစ်နိုင်ခြေနည်းလမ်းတွေကိုအခုလာမဲ့အင်္ဂါနေ့ညပိုင်းဒဲရီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလူတွေသောရရှင်တွေ VOA မြန်မာပိုင်းကိုတယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923823954ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်ကိုကြိုဆိုပါရစေ
။ဒီကနေ့ညပိုင်းမှာတင်ဆက်မယ့်အင်္ဂါနေ့ညတိုက်ရိုက်လီလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတော့နိုဝင်ဘာလ3ရက်နေ့မှာစတင်မဲ့ American သမ္မတ Donald Trump ရဲ့အာရှ၅နိုင်ငံခီးစဉ်သတင်းကိုပြောပြမှာပါဒီခီးစဉ်ဟာပိုပြီးအမှောင်ကျစေမဲ့ခေတ်သေးကိုကဘာကြီးဆက်မရောက်သွားအောင်ကြိုးပမ်းဖို့ရည်ရွယ်တဲ့ခီးစဉ်တစ်ခုလည်းဖြစ်တယ်လို့သမ္မတအင်ဂျူရောကပြောပါတယ် VOA သတင်းတော့ Steve Harman ရဲ့သတင်းပေးပို့ချက်ကိုကိုကြောင်လင်ကဆက်ပြီးတော့ပြောပြမှာပါရှင
်သမ္မတ Trump ရဲ့နှစ်ပတ်နီးပါးကြာမဲ့အာရှ၅နိုင်ငံခီးစဉ်ဟာမြောက်ကိုရီးယားနိုင်ငံကနျူကလ িয়ার စမ်းသပ်မှုတွေနဲ့မစ္စိုင်းဒုံးကျည်ပြစ်လွတ်မှုတွေလုပ်နေတာကိုတာစီကာကွယ်ရေးနိုင်ငံတကာလိုက်ဖိအားတွေပို့ပြီးတော့ပေးနိုင်အောင်လှုပ်ဆောင်ဖို့ရွေကြလဲပါဝင်တယ်လို့အင်မီရိုအဆင့်မြင့်ရရှိသူဦးက VOA ကိုပြောပါတယ်ကျွန်တော်တို့ဘက်ကမရင်ဆိုင်နိုင်မှုဆိုရင်မြောက်ကိုရီးယားရဲ့ချိန်ချောက်မှုတွေကိုပြန်ပြီးတော့မလှနိုင်မှုဆိုရင်ပို့ပြီးတော့အမှောင်ကျတဲ့ခေတ်ထဲမှာကျွန်တော်တို့နေသွားရလိမ့်မယ်လို့သူကဆိုပါတယ်သမရရဲ့အပြောဆိုတွေထက်သူ့ရဲ့လောက်ရက်ကပို့ပြီးတော့အရေးကြီးပါတယ်အရင်သမရတွေလက်ထက်ကတည်းကချိန်ချောက်မှုတွေလှုပ်လာခဲ့တဲ့မြောက်ကိုရီးယားရဲ့လောက်ရက်တွေကိုနိုင်ငံတကာအတိုင်းဝိုင်းနဲ့ဝိုင်းပြီးတော့ရင်ဆိုင်နိုင်ဖို့အထူးရောက်ဆုံးပြောင်းလဲမှုတွေနဲ့တိုးတက်မှုတွေကိုဝိုင်းပြီးတော့လှုပ်ဆောင်ကြဖို့သမ္မတ Trump ကလှုပ်ဆောင်နေတယ်လို့လည်းအဲ့ဒီအင်ပြီးတော့အဆင့်မြင့်ရရှိကဆိုပါတယ်သမ္မတ Trump ကသူ့ရဲ့အာရှခီးစဉ်ဟာတော်တော်အလုပ်များမဲ့ခီးစဉ်တစ်ခုပဲလို့လည်းစင်ကာပူဝန်ကြီးချုပ် Lee Hsien Loong နဲ့အင်ပြီးတော့မှမနေ့ကတွေ့ဆုံခဲ့တော့မှာပြောဆိုခဲ့ပါတယ်
And I'll be going over to that part of the world in 2 weeks and stopping in numerous countries
သမ္မတ Trump နှစ်ပတ်အတွင်းကမ္ဘာတစ်ဖက်ချမ်းနိုင်ငံတွေစီကိုကျွန်တော်သွားဖို့ရှိပါတယ်။ဂျပန်၊တောင်ကိုရီးယား၊တရုတ်၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေကိုသွားမှာပါ။ဒီခီးစဉ်ကတကယ်အလုပ်များမဲ့ခီးစဉ်တစ်ခုပါပဲ
။တောင်နဲ့မြောက်ကိုရီးယားနိုင်ငံကြားကစစ်မဲ့ဇုံနေရာကိုသမ္မတ Trump သွားမသွားဆိုတဲ့ကိစ္စပေါ်ခမန်းချက်တွေကအမျိုးမျိုးရှိနေတာပါ။အိမ်မီရောရရှိတဲ့အပြောအရတော့အဲ့ဒီစစ်မဲ့ဇုံနေရာကိုသမ္မတသွားမသွားဆိုတာကမဆုံးဖြတ်ရသေးဘူးလို့ဆိုပါတယ်။ဒီနေရာကိုသွားဖို့လုံခြုံရေးကတော့စိတ်ပူစရာမရှိပါဘူးလို့လည်းအိမ်မီရောအဆင့်မြင့်ရရှိသူကပြောပါတယ်။အမေရိကန်စစ်တပ်တွေအများဆုံးတိုးမြင့်ချထားနေတဲ့တောင်ကိုရီးယားနိုင်ငံဆိုးမြို့တော်ရဲ့တောင်ဘက်မိုင်40အကွာမှာရှိတဲ့ကမ်ဟမ်ဖရီးစီကိုတော့ဖိတ်ကြားမှုအရသမ္မတ Trump သွားမဲ့သဘောရှိနေပါတယ်။တရုတ်နိုင်ငံကိုရောက်တဲ့အခါမှာလည်းတရုတ်သမ္မတရှီကျင်းပင်နဲ့မြောက်ကိုရီးယားအရေးကိုသမ္မတ Trump တိုးမြင့်ပြောဆိုဖို့ရှိနေပါတယ်။ကုလသမဂ္ဂလူညွန်ရေးကောင်စီကမြောက်ကိုရီးယားကိုပြစ်ဒဏ်ခတ်အရေးယူမှုတွေမကြခင်တုန်းကချမှတ်ထားတယ်ဆိုပေမဲ့မြောက်ကိုရီးယားနဲ့ကုန်သွယ်ရေး90ရာခိုင်နှုန်းရှိနေတဲ့တရုတ်အတွက်ဒီအရေးယူမှုတွေကဘာမှမပြောပါလောက်ဘူးလို့ဆိုပါတယ်။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုတရုတ်ဘက်ကအပြည့်အဝအကောင့်ထဲမဖော်ဘူးဆိုရင်နိုင်ငံတကာရဲ့ဆန္ဒကိုတရုတ်ကဂရုမစိုက်တဲ့သဘောပဲလို့လည်းအင်မီရိုယာရှိကပြောပါတယ်။လောစင်မှာတော့သမ္မတ Trump အစိုးရအဖွဲ့ရဲ့ကိုစားသမ္မတဟောင်းဂျီမီကာတာကမြောက်ကိုရီးယားနိုင်ငံကိုသွားဖို့ကန့်လန့်ထားပါတယ်။1990ခုနှစ်တုန်းကလည်းသမ္မတဘီလ်ကွင်တန်လာဖို့ကိုညှင်းပယ်ခဲ့ပြီးတဲ့နောက်ပိုင်းသမ္မတဂျီမီကာတာကမြောက်ကိုရီးယားကိုတချိန်သွားခဲ့ဘူးတာရှိပါတယ်။လောလောဆယ်တော့အင်ဂျီရောမှာမြောက်ကိုရီးယားကိုသွားရေးကိစ္စဘာအစီအစဉ်မှလုံးမထားဘူးဆိုပေမဲ့မြောက်ကိုရီးယားရဲ့ဖြစ်ရှင်းနိုင်မဲ့အကြံဉာဏ်ကောင်းတွေနဲ့စိတ်ကူးကောင်းတွေရှိသူတွေဘယ်သူနဲ့မဆိုပြောဆိုဆွေးနွေးဖို့အင်ဂျီရောကတော့အစင်းနေမယ်လို့ပြောပါတယ်။သမ္မတ Trump ရဲ့စနစ်ရကြမဲ့အာရှ၅နိုင်ငံခီးစဉ်ဟာသူသမ္မတဖြစ်ပြီးတဲ့နောက်ပိုင်းအာရှကိုပထမဆုံးထွက်မဲ့ခီးစဉ်ဖြစ်တယ်လို့အကြဆုံးထွက်မဲ့ခီးစဉ်တစ်ခုလည်းဖြစ်ပါတယ်။အာရှခီးစဉ်ရဲ့အစပထမဆုံးရနားမှာကဟာဝိုင်ကျွန်းမှာအဲ့ဒီမှာပလဲစိတ်ကန်းနှစ်ပတ်လည်ခန္ဓာကိုတက်ရောက်မှာဖြစ်ပါတယ်။အဲဒီကနေတဆင့်ဂျပန်နိုင်ငံကိုခီးဆက်မှာပါ။ဂျပန်မှာရှိတဲ့အမေရိကန်နဲ့ဂျပန်တပ်ဖွဲ့ဝင်တွေကိုလည်းသမ္မတ Trump တွေ့ဆုံမှုရှိပါတယ်။ဂျပန်ပြီးတောင်ကိုရီးယားကိုခီးဆက်တဲ့အခါမှာတောင်ကိုရီးယားကပြည်သူ့တော်မှာသမ္မတ Trump မင်းငွန်းပြောဆိုမှုရှိပါတယ်။အခုခီးစဉ်တွင်းမှာအာရှနိုင်ငံတွေနဲ့အမေရိကန်တို့ရဲ့စီးပွားရေးလုပ်ငန်းတွေတိုးမြင့်လှုပ်ဆောင်ရေးကိစ္စတွေကိုပါသမ္မတ Donald Trump ပြောဆိုဆွေးနွေးဖို့ရှိနေပါတယ်။
ကိုကျော်အောင်လေးပါရှင်။ထိုင်ဝမ်ဟာဖိလစ်ပိုင်နိုင်ငံသားတွေအတွက်ပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ပြုလိုက်တယ်လို့သူ့ရဲ့တောင်ဘက်ချမ်းတခွေမှာရှိတဲ့တိုင်းပြည်တွေမှာပြည်ပရင်းနှီးမြှုပ်နှံမှုရုံးတွေဖွင့်လှစ်နေပြီးအဲ့ဒီလိုနောက်ဆုံးလှမ်းလိုက်တဲ့ခြေလှမ်းကသူ့ရဲ့ဒီနိုင်ငံရေးအရာစန့်ကျင်ဘက်ဖြစ်တဲ့တရုတ်ရဲ့စီးပွားဆက်ဆံရေးချိန်ခွင်ညာချိန်ခွင်ရှာနှိမ့်တဲ့လုပ်ရလည်းဖြစ်ပါတယ် VOA သတင်းတော့ Ralph Jennings ရဲ့သတင်းလွှာကိုဦးဆက်မိုးဝေကပြောပြမှာပါရှင
်အခုလောက်ရကတောင်နဲ့အရှေ့တောင်အာရှနိုင်ငံတွေအပြင်ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေပါဝင်ပြီးနိုင်ငံပေါင်း18နိုင်ငံနဲ့ခီးတွားလုပ်ငန်းကုန်သွယ်ရေးအစ်စ်မြင့်ပညာရေးကိစ္စတွေဆက်ဆက်လုပ်ကိုင်နိုင်အောင်အားပေးနိုင်လိမ့်မယ်လို့ထိုင်ဝမ်အစိုးရတာဝန်ရှိသူတွေကမျှော်လင့်ထားကြပါတယ်ခိုင်မာအားကောင်းတဲ့ဆက်ဆံရေးထူထောင်နိုင်မယ်ဆိုရင်အခုချိန်မှာထိုင်ဝမ်ရဲ့အကြီးအမားဆုံးကုန်တဘက်နိုင်ငံဖြစ်ပြီးနိုင်ငံရေးအရကိုယ်လက်မှုတွေရှိနေတဲ့တရုတ်နိုင်ငံရဲ့အခန်းကဏ္ဍကိုလျှော့ချနိုင်မဲ့နည်းလမ်းဖြစ်ပါလိမ့်မယ်။ထိုင်ဝမ်ရဲ့အခုနောက်ဆုံးကြိုးပမ်းမှုကိုတောင်ဘက်ကဦးတည်တဲ့မူဝါဒသည်လို့ခေါ်ပြီးစန်းတက္ကလာဖြစ်တဲ့ရှေ့လကနေလာမယ့်နှစ်ဇူလိုင်လကုန်အတွင်းဖိလစ်ပိုင်နိုင်ငံသားတွေဟာပြည်ဝင်ခွင့်ဗီဇာမလိုပဲထိုင်ဝမ်ကို14ရက်ကြာလည်ပတ်ခွင့်ရရှိမှာဖြစ်ပါတယ်။ထိုင်ဝမ်ဟာဘရူနိုင်းနဲ့ထိုင်းနိုင်ငံသားတွေအပေါ်ပြည်ဝင်ခွင့်ဗီဇာကင်းလွတ်ခွင့်ကို2016ခုနှစ်ကလေးကခွင့်ပြုခဲ့ပါတယ်။ဒီလိုကြိုးပမ်းလှုပ်ဆောင်မှုတွေကြောင့်ယင်းနှိမ့်နှံ့မှုရုံးသစ်တွေဖွင့်လှစ်နိုင်ခဲ့တယ်လို့ထိုင်ဝမ်မှာပညာသင်တဲ့တက္ကသိုလ်ကျောင်းသူကျောင်းသားအရေးအတွက်တွေတိုးများလာခဲ့ပြီးထိုင်ဝမ်ဖွံ့ဖြိုးမှုအထောက်အကူတွေပိုးပြီးတော့များလာခဲ့ပါတယ်။ထိုင်ဝမ်သမ္မတဆိုင်အင်ဝမ်ကအခုလစောစောပိုင်းအမျိုးသားနေမင်ကွန်ပြောဆိုရမှာ
တောင်ဘက်ကိုဦးတည်တဲ့မူဝါဒသစ်ရဲ့ရည်ရွယ်ချက်ကကျမတို့အနေနဲ့နိုင်ငံတကာအတိုင်းဝိုင်းကြားမှာတပန်းတာမှုရရှိစေဖို့ဖြစ်ပါတယ်။အခုလိုအခွင့်အရေးရရှိချိန်မှာကမ္ဘာအနှံ့ကမိတ်ဆွေတွေကိုပြောလိုတာကတော့အလျင်အမြန်ပြောင်းလဲနေတဲ့အာရှပစိဖိတ်ဒေသကိုမြင်နေကြရပါပြီ။ထိုင်ဝမ်ဟာဒေသတွင်းတည်ငြိမ်မှုနဲ့အေးချမ်းသာယာဝါပြောရေးအတွက်အရေးပါတဲ့အခန်းကဏ္ဍကနေပါဝင်ဖို့အဆင်သင့်ဖြစ်နေပါပြီ
။သမရဆိုင်ဟာ2016ခုနှစ်မေလအတွင်းထိုင်ဝမ်သမ္မတအဖြစ်တာဝန်ယူခဲ့ပြီးတဲ့နောက် 592 ဘီလီယံရှိတဲ့ထိုင်ဝမ်ရဲ့စီးပွားရေးနဲ့လိုက်လျောညီထွေဖြစ်အောင်တောင်ဘက်ကဥတီတဲ့မူဝါဒတွေကိုကျင်ညာခဲ့တာဖြစ်ပါတယ်။ထုံနှန်းစင်လာရထိုင်ဝမ်စီးပွားရေးသမားတွေဟာယင်းနှိမ့်နှံ့မှုလုပ်ဖို့အတွက်တရုတ်နိုင်ငံကိုပဲရွေးချယ်ကြလိမ့်ရှိပါတယ်။ဘာကြောင့်လဲဆိုတော့သူတို့နဲ့ယဉ်ကျေးမှုချင်းဆက်ဆက်တယ်လို့ဈေးပေါ်တဲ့ကျွမ်းကျင်အလုပ်သမားတွေအများပြားရှိတဲ့အတွက်လည်းဖြစ်ပါတယ်။1988ခုနှစ်နဲ့2016ခုနှစ်အတွင်းထိုင်ဝမ်စီးပွားရေးလုပ်ငန်းပေါင်း 9,300 ကျော်ဟာတရုတ်နိုင်ငံမှာယင်းနှီးမြှုပ်နှံခဲ့ကြတယ်လို့အမေရိကန်နိုင်ငံသားဆက်ဆံရေးကောင်စီကပညာရှင်တွေကဆိုပါတယ်။ဒါပေမဲ့ထိုင်ဝမ်ဟာကိုယ်ပိုင်ဒီမိုကရေစီကျင့်သုံးတဲ့ကျွန်းဖြစ်နေကြစားတရုတ်ကသူ့ရဲ့အချုပ်အခြာပိုင်နယ်မြေအဖြစ်ကြီးညာထားပြီးစိုင်းသမရတာဝန်ထမ်းဆောင်နေစဉ်ကာလမှာဒီသဘောထားကွဲလွဲမှုတွေကိုဆွေးနွေးမှုမလုပ်ဘဲထားပါတယ်။ထိုင်ဝမ်ရဲ့စီးပွားရေးရာဝန်ကြီးဌာနဟာအင်ဒိုနီးရှား၊မြန်မာ၊ထိုင်း၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံမှာယင်းနှိမ့်နှံ့ရေးရုံးတွေဖွင့်လှစ်ထားပြီးတော့ယင်းနှိမ့်နှံ့လူသူတွေအတွက်အဲ့ဒီတိုင်းပြည်တွေရဲ့လိုအပ်ချက်တွေနဲ့ကန့်ညီတဲ့စီးပွားရေးစီမံကိန်းတွေရှာဖွေပေးနေတာပါထိုင်ဝမ်အစိုးရကအရှေ့တောင်အာရှဒေသမှာတွားရောက်ပြီးတော့ယင်းနှိမ့်နှံ့လူတွေအငဲစားစီးပွားရေးလုပ်ငန်းတွေအတွက်ငွေထုတ်ချေဖို့အာမခံချက်ပေးထားပါတယ်ထိုင်ဝမ်နိုင်ငံကိုလာရောက်ဖို့ဗီဇာကင်းလွတ်ခွင့်ပေးလိုက်ခြင်းကနိုင်ငံရဲ့စီးပွားရေးနောက်ထပ်တိုးတက်မှုတွေရရှိလာစေပါလိမ့်မယ်မူဝါဒအတိတ်မှာအကျုံးဝင်တဲ့နိုင်ငံပေါင်း18နိုင်ငံနဲ့ထိုင်ဝမ်ကြားကုန်သွယ်ရေးဟာအခုနှစ်တွင်20ရာခိုင်နှုန်းတိုးမြင့်လာခဲ့တယ်လို့သမရဆိုင်းကပြောပါရယ်တရုတ်နိုင်ငံကနေလာရောက်လေပတ်သူအရေအတွက်ဟာရော့ကျလာပြီးတောင်ဘက်ကနိုင်ငံနေစီကလာရောက်သူအရေအတွက်တိုးများလာပါရယ်တောင်ဘက်နိုင်ငံနေစီဥတီတဲ့မူဝါဒအသစ်မှာပါဝင်တဲ့နိုင်ငံတွေကနေထိုင်ဝမ်မှာအထက်တန်းပညာလာရောက်သင်ကြားသူဥယေ6လအတွင်း10ရာခိုင်နှုန်းတိုးလာခဲ့ပြီးတရုတ်နိုင်ငံကနေတက္ကသိုလ်ပညာလာရောက်သင်ယူသူအရေအတွက်က2016ခုနှစ်ထဲမှာလျော့ပါသွားခဲ့ပါရယ်ဒါပေမဲ့တရုတ်နိုင်ငံဟာထိုင်ဝမ်ရဲ့ထိပ်ဆုံးကုန်သွယ်ဘက်နိုင်ငံဖြစ်တည်ရှိနေစေဖြစ်ပါတယ်။2016ခုနှစ်အတွင်းတရုတ်နိုင်ငံနဲ့ထိုင်ဝမ်ကြားတွင်းကုန်ထုတ်ကုန်ပမာဏဟာအမေရိကန်ဒေါ်လာ 118.9 ဘီလီယံရှိခဲ့ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00နာရီထိလိုင်းဒိုမီတာ32 40 50အပြင်လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းတဲ့အခါမှာတော့
ဒီအစိုးပွဲပိုင်းတက်တော်တွေအစိုးကနေပြီးတော့မှစီမံကိန်းချပြီးတော့လုပ်နေတာကပြီးခဲ့တဲ့နှစ်နှစ်လောက်ကစပြီးကော်လမ်းမှာမြေတီပေးပြီးတော့စလုပ်တယ်ပေါ့ဒါပေမဲ့
ဒါကတော့ဝါဆိုင်ပြိုးရည်နဲ့ဈေးကွက်အကြောင်းစီးပွားရေးကဏ္ဍကိုထုတ်လင်းတဲ့အခါမှာကြားရမှာပါရှင်အဲ့ဒီနောက်သုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်ကိုလည်းတင်ဆက်မှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတချို့ကိုမူရင်းအာပေါ်မပြတ်ဦးကျော်စန္ဒာကကောက်နှုတ်တင်ပြမှာပါရှင်
မြန်မာနိုင်ငံနဲ့သံတမန်အဆက်ဖြတ်ဖို့မဖြစ်နိုင်ဘူးဆိုတဲ့အကြောင်းမလေးရှားနိုင်ငံတနမသတင်းဌာနအရေးသားထားတာကိုဦးစွာတင်ပြလိုပါတယ်မြန်မာနိုင်ငံနဲ့သံအဆက်သွယ်ဖြတ်တောက်ဖို့အဆိုပြုတာတွေရှိနေပေမဲ့ဒါဟာရိုဟင်ဂျာအစိုက်အဝန်းအတွက်အကူအညီပေးရမှာအခက်အခဲဖြစ်လာနိုင်တဲ့အတွက်အဆက်ဖြတ်လို့မဖြစ်နိုင်ဘူးလို့ရေးသားထားတာဖြစ်ပါတယ်တဏမအဆက်သက်ဖြတ်တလိုက်ရင်နှစ်ကွက်ခံရသူတွေကိုအကူအညီမပေးနိုင်ပဲဖြစ်သွားမဲ့အပြင် NGO လို့ခေါ်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေလည်းအခင်းဖြစ်တဲ့နေရာကိုသွားကြံရတော့မှမဟုတ်ဘူးလို့မလေးရှားနိုင်ငံဒုတိယနိုင်ငံရဲ့ဝန်ကြီးတတုစရီရီဇာအမေရိကန်ကပြောတဲ့အကြောင်းပြေသာထားတာဖြစ်ပါတယ်။ရိုဟင်ဂျာပြည်သူတွေကိုအင်အားကြီးနိုင်ငံတွေအကူအညီဖြည့်ဆင်းပေးနိုင်ရေးအတွက်ကုလသမဂ္ဂလို OIC ခေါ်အစ္စလာမ်ပူးပေါင်းဆောင်ရွက်အဖွဲ့လို့နိုင်ငံတကာအခင်းကျင်းတွေမှာဆက်လက်တင်ပြသွားမှာဖြစ်တယ်လို့လည်းသူကဆိုပါတယ်။ရိုဟင်ဂျာပြည်သူနာကြောင့်မလေးရှားအစိုးရနဲ့ဆက်နွယ်တဲ့ကုမ္ပဏီတွေမြန်မာနိုင်ငံထဲမှာရင်းနှီးမြှုပ်နှံနေတာကုသရန်ဝေလုပ်နေရတယ်ပြန်လည်ပြင်းဖို့ပြောဆိုနေကြတာလည်းရှိနေပါတယ်ဒုတိယဝန်ကြီးချုပ် Reserve American ကတော့ဒီကိစ္စတွေကိုလည်းတစ်ဖက်ဆက်လုပ်လိုက်လို့ရှိရင်ရိုဟင်ဂျာပြည်သူနာအပေါ်ဘာမှအကျိုးသက်ရောက်မှုရှိနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်အခုလောလောဆယ်မှာတော့မလေးရှားနိုင်ငံဖို့ပို့ပြီးအရေးကြီးနေတာဟာရိုဟင်ဂျာဒုက္ခသည်တွေအတွက်အခုညီတွေကိုပြင်နိုင်ရတာဖြစ်တယ်လို့ပြောကြောင်းကြေညာထားပါတယ်ခင်ဗျာရွန်ဆန်စုကြည်ရဲ့ပုံရိပ်ကိုရိုဟင်ဂျာပြည်သူနာရောက်မပြတ်စည်းစေလိုဘူးဆိုပြီးအိန္ဒိယဝန်ကြီးချုပ်ကအကြံပြုတဲ့အကြောင်း outlookindia.com မှာဖတ်ရပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီစကားကိုဘယ်လိုငါပြောခဲ့ရလဲဆိုတာအတိအကျဖော်ပြမထားပါဘူး။ဒါပေမဲ့ဘင်္ဂလားဒေ့ရှ်မီဒီယာတွေကတော့နိုင်ငံအပြန်အလှန်အကျိုးစီးပွားအတွက်မစ္စတာမိုဒီမြန်မာနိုင်ငံကိုပထမအကြိမ်တွေ့ခဲ့စဉ်တုန်းကရွန်ဆန်စုကြည်ကိုပြောခဲ့တယ်လို့ဆိုနေကြပါတယ်။အခုဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဆူရှမာဆောရာရှ်ကဝန်ကြီးချုပ်ချိတ်ခါစီနာနဲ့တွေ့ဆုံစဉ်ထပ်ပြီးတော့ဒီစကားကိုရည်ညွှန်းသွားတယ်လို့ဆိုပါတယ်မြန်မာနိုင်ငံဟာသူ့နိုင်ငံသားတွေကိုပြန်လည်လက်ခံရမယ်အကြမ်းဖက်မှုကိုတိုက်ခိုက်ရင်းအပြစ်မဲ့တဲ့ပြည်သူတွေကိုဓမ္မခတ်သင်ဘူးလို့လည်းအိန္ဒိယဝန်ကြီးဆောရာရှ်ကပြောကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြန်ပြောပါတယ်ရိုဟင်ဂျာပြည်သူနာအပေါ်ဘင်္ဂလားဒေ့ရှ်ရဲ့ယက်တိချက်ကိုနှစ်သက်ပေမဲ့ဒါဟာအင်မတန်ကြီးမားတဲ့တာဝန်တရားဖြစ်တယ်ဆိုတာကိုလည်းသဘောပေါက်ကြောင်းဒီပြည်နာအတွက်အမြဲတမ်းပြည်လည်မှုရရှိစေမယ့်အဖြစ်ကိုဆက်ဖို့လိုအပ်ကြောင်းဒါအပြင်ရခိုင်ပြည်နယ်လူမှုစီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်နိုင်ငံတကာအစိုင်းအဝိုင်းအနေနဲ့ကူညီသင့်ကြောင်းကိုလည်းပြောကြားသွားတယ်လို့ရေးသားထားပါတယ်။အလားအလာကောင်းကြီးထက်မြက်သောနိုင်ငံရင်းသမားရန်ကုန်တိုင်းဝန်ကြီးချုပ်ဆိုတဲ့ခေါင်းစဉ် Singapore Street Times မှာတန်ခွေရေးသားထားတာကိုအကြည့်ထုံးလို့တင်ပြလိုပါတယ်။လူပုဂ္ဂိုလ်တူချင်းရဲ့ကိုကြီးကိုသွင်းနဲ့မောင်းနှင်တဲ့မြန်မာနိုင်ငံရေးမှာအများဆုံးအရေးပါနေတာကတော့ဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မူကြီးမင်းအောင်နှံတို့ဖြစ်ကြပါတယ်။ရန်ကုန်တိုင်းဝန်ကြီးဦးဖြိုးမင်းသိန်းကလည်း NLD အစွတ်တက်လာကြတဲ့လူအများအယုံစိုက်စိုက်ခံရသူဖြစ်ပါတယ်။မြန်မာနိုင်ငံဟာရိုဟင်ဂျာပြည်သူနာကြောင့်ဆုတ်ခခံရကြဒီမှာသူကနိုင်ငံတကာနားလည်မှုရရှိရေးအတွက်ဘာသာစုံထိကြီးရေးဆုတောင်းပွဲမှာဖျောက်နိုင်ထွန်းကြီးခဲ့တယ်လို့ရန်ကုန်မြို့ရဲ့ရင်သွေးရင်လာကြက်တဲမှုကိုစက်သားစီဖို့အတွက်မြေကျောင်းဖယ်ရီကိုစတင်စေခဲ့ပါတယ်။သူဟာစစ်တပ်နဲ့သိအစီအမပြေလှတယ်လို့သူရဲ့အစောတလျင်နဲ့ပွင့်လင်းမြင်သာမှုမရှိတဲ့လူရက်တွေကြောင့်မီဒီယာနဲ့လည်းပဋိပက္ခဖြစ်လေရှိပါတယ်။အသက်၄၀နှစ်အရွယ်ဖြူမင်းသိန်းဟာအငယ်ဆုံး NLD ဗဟိုအလုံးမှုဆောင်တူဖြစ်ပြီးဒေါအောင်ဆန်းစုကြည်ကိုယ်တိုင်ရွေးချယ်ထားသူဖြစ်ပါတယ်။ဒီမိုကရေစီအောင်မြင်ရေးအတွက်စစ်တပ်နဲ့စင်းစင်းတင်းတင်းဆောင်ရွက်သွားဖို့ကြိုးစားနေတယ်လို့ဆိုပါတယ်။ဒေါအောင်ဆန်းစုကြည်ကိုဆက်ခံနိုင်မဲ့သူရှိသလားဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးပြောဆိုရမှာတော့ဒီမိုကရေစီမှာလူထုနဲ့ပါတီဝင်တွေကသူတို့ခေါင်းဆောင်ကိုသူတို့ရွေးကြလိမ့်မယ်။အနာရှင်စနစ်မှာလို့တူတင်သတ်မှတ်ထားလို့မရဘူးလို့ပြောကြားကြောင်းရေးသားထားပါခင်ဗျာ
။ဦးကျော်စန္ဒာပြောပြသွားတာပါ။အခုလိုကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းပါတွေကောက်နှုတ်တင်ပြတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြနေ့ညနေခင်းအစီအစဉ်တိုင်းမှာကြည့်ရှုအားပေးနိုင်ကြပါတယ်ရှင်။အခုတော့နနေခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါ။
တရရှိများကိုဒီကနေ့တွေ့တင်ပြမယ့် EDM အတုံးကတော့
Kiss up to
ဖြစ်ပါတယ် Salon Banga, KISS Kiss, UBR, TO2 Pipari. Cook idiom de Begaro, Cote Luji, Gogo, Kuni Mazame, Yipare, Pokugu, Yenetu, three, Lo Soundalu, de Beyabari. Chimaru Yama, Yadoz Gayaro, Yenalu, Polan Paravoshi. Cook idiom those again, Male, Hohali, Pilupi, Dihali, Pilupine. Yenalum, Yenia, Loda Mugu, Yinum Piosura Pipari.
Nobody liked Jake because he spent all his time trying to kiss up to our boss. So we were delighted when Jane Brown got the promotion Jake was after with all his kissing up and flattery.
Bedugama Jake with the Pomjajabu. Pajangesura to had Shinome to tell Ujigo Pani Luba. Jake, delow down, Polampa, now pink, Yosu, Gabby Melu. Do Lojine, Yaduko, do Miave, Jane Bango, Timby like that way. Genoro, Winta, Aya, Pikejare, Lu, Debe Yavari. Susanga, Joget, Lubave, Teluji, Yodamia, Mamma, Pialu, looked at to her. Teluziga, Babe, Yobio, Hoti, she's him, Hoti, she's he. Luji, Jai, like Yoda Dago, let ye him be the idiom go a don't you, Yavari. Umago, nothing, Jijayao.
Pete goes further than anybody else in kissing up to the boss. If the boss ever told us, no matter what everybody thinks, the world is flat, Pete would say, yes, sir, it sure looks flat to me.
Pete, Ludagare, Telujigo, Payama, Gango, Anbebia, Degelo, Telujiga, Chodobia, Beduga, Pavetindi, Gavajiha, Piani de Bialu, Piolae, Pigale, Malida, Siad Maye, Genome Male, Gavajiga, Piani da Velu, Tayan Lai, a type Biovali, Melu, Tibi Yavari. Nenelu, Nenia, Loda Mugu, Belu Biomene.
Kiss up to.
Lubiolu Yavari, Edagaro, Dinimitri, Timja Gere, Ijim Atome Pipari.
Donald Dan Tinsani, American, though, the Indian. တုံးဒီအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုပြည်ဦးမြန်မာပိုင်းရုပ်တံရဲ့တနင်္လာနေ့ညနေခင်းတိုင်းမှာထုတ်လွှင့်နေတဲ့အစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါလိမ့်ရှင်အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်မှာပါဒေတာကန်တောင်သူတွေဝင်ငွေတိုးနိုင်ရေးအတွက်ရည်ရွယ်ပြီးတော့အစုအဖွဲ့ပိုင်းဝါဆိုင်ပြည်ရေးအစီအစဉ်တစ်ခုကိုစကိုင်းတိုင်းဒေတာကြီးကောလင်းမျိုးနဲ့အနီးဝင်းကျင်မှာစတ ော့ဒီဝါဖြစ်ထွန်းတဲ့ဒေတာတွေမှာအစုအဖွဲ့နဲ့စိုက်ပျိုးပြီးဈေးကွက်ကိုတင်ကျဲစွာတင်ပို့ရောင်းချနိုင်ရေးရည်ရွယ်ပြီးတော့အခုလိုဆောင်ရွက်တာဖြစ်တယ်လို့ VOA ကပြောပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကဆက်ပြီးတော့တင်ပြမှာပါရှင်။
ကိုင်းတိုင်းဒေသကြီးကောလင်းမြို့နယ်ဤတဝိုက်မှာဝါဆိုက်ခြင်းနဲ့တောင်သူတွေမြေတွေရှောက်နိုင်တယ်လို့သိရပါတယ်။အဲ့ဒါကဘလို့ရွေချင်မျိုးနဲ့လုတ်တာလဲဘလို့ပုံစံနဲ့အကောင့်ထယ်ဖော်မလဲဆိုတာကိုအောင်မျိုးဝေအရင်ပြောပြပေးလို့ရမလားခင်ဗျ။အ
ဓိကရည်ရွယ်ရတာကတော့ကျွန်တော်တို့ဒီအစုအဖွဲ့ပိုင်းတက်တော်တွေအစိုးရနေပြီးတော့မှစီမံငိမ့်ချပြီးတော့လုပ်နေတာကပြီးခဲ့တဲ့နှစ်နှစ်လောက်ကစပြီးကောလင်းမှာမြေတွေပေးပြီးတော့စလုပ်တယ်ပေါ့။ဒါပေမဲ့ဒီတောင်သူတွေကတဦးတယောက်ထယ်ခြင်းစီသွားရတာဆိုတော့တကယ်ဈေးကွက်ကိုရောက်လာနိုင်တဲ့အဆင့်မျိုးမရှိဘူးလို့ကျွန်တော်တို့ကတော့မြင်တာပေါ့နော်ဒီသူတို့စိုက်လိုက်တဲ့နှစ်ရှည်ပဲဖြစ်ဖြစ်ဟိုတက်နှစ်လောက်အပင်မျိုးပဲဖြစ်ဖြစ်ကတယောက်ချင်းစီကသူစိုက်ချင်တာစိုက်ကိုစိုက်ချင်တာစိုက်ဆိုတော့ဈေးကွက်မရောက်နိုင်ဘူးအဲ့တော့နိုင်ငံတော်ကလည်းစီမံကိန်းနဲ့လုပ်တယ်ဟိုစိုက်တဲ့သူကလည်းစိုက်တယ်ဒါပေမဲ့အကျိုးမရှိပေါ့အဲ့ဒါကိုမြင်တော့ကျွန်တော်တို့ကမြန်မာနိုင်ငံကဝါစိုက်ပြေးရေးတဲနေတယ်ကျွန်တော်တို့ကိုအဖွဲ့အကူညီပေးပါပေါ့အဲဇာတ်လမ်းထက်ပိုင်းဝါဆိုင်ယူရတဲ့နေဖွဲ့ကျင်နေဆိုတာကိုတိုင်ပင်ကြရင်နဲ့ကျွန်တော်တို့ကတခါလေဟုတ်ပြီအဲဆိုဝါဆိုင်တဲ့တကယ်ဆိုင်တဲ့တောင်သူတွေနဲ့ကျွန်တော်တို့တွားကျင်တယ်အဲဆိုတော့တကယ်ဆိုင်တဲ့တောင်သူတွေကိုဖိတ်ခေါ်မယ်ဖိတ်ခေါ်ပြီးတော့မှကျွန်တော်တို့မြန်မာနိုင်ငံဝါဆိုင်ယူရတဲ့နေပြီးတော့ကိုယ်ပြီးတော့ရေးချောက်ပေးတာတို့အလိုအပ်တဲ့အကူအညီပေးတာတို့နှီးပညာတို့အပေးတာတွေလုပ်မယ်ကျွန်တော်တို့ကတော့ဂျားတဲ့ဟာဒီဟောပေါ့ facilitator အနေနဲ့ပဲကျွန်တော်တို့ကဆောင်ရွက်တဲ့သဘောပဲဗျဟုတ်ပြီပါဟုတ
်ကဲ့facilitator ဆိုတော့ဟိုကိုနေကိုဒေတာမှာလုပ်တဲ့အစီအစဉ်ဖြစ်တဲ့အတွက်ကိုအမျိုးဝေတို့လိုမြို့ကန်နေအနေနဲ့ဒေတာကန်နေအနေနဲ့ကဘယ်နေရာတွေဘယ်အကွက်တွေကတော့ ဟိုလွတ်တယ်ပေါ့ဘယ်နေရာတွေကတော့ဝါဆိုင်ဖို့တင့်တော်တယ်စက်ကြွေးတဲ့တင့်တော်တယ်ဆိုတာကိုဒေသခံအနေနဲ့ရွေးပေးရတာပေါ့အဲ့တဘောလားခင
်ဗျအဲဟုတ်တယ်ပြကျွန်တော်တို့အဓိကကတော့ဒီကျွန်တော်တို့ calling ငါသတိုင်းတိုင်းထက်ပိုင် calling ငါဝါကဟိုဘယ်နားဆိုင်ဆိုင်ပေါက်တယ်အဲကျွန်တော်ရှိမှာအတတ်ချက်ကလေပြီးတော့မှကျွန်တော်တို့ဒီမြေကမြေလွတ်ကတော့ပဲကျွန်တော်တို့ကအဓိကကတော့တက်တော်ကနေပြီးတော့မှဟိုသူတို့ပေးနိုင်တဲ့ဒီတော်မျိုးပေါ့ CF အစုဖွဲ့ပိုင်းဆိုင်ကင်းပေးနိုင်တဲ့တော်မျိုးအဓိကပေးမှာကျွန်တော်တို့သွားမှာကပုံနာနည်းနည်းဒီနာနည်းနည်းမဟုတ်ဘဲနဲ့ဟိုတင့်တော်တဲ့နေရာတစ်ခုမှာတစုတစည်းရဲ့ရနိုင်တဲ့မြေမျိုးအဓိကထားတာကောလင်းရည်လို့တော့မဟုတ်ဘူးကောလင်းနာမှာဝန်တို့လည်းရှိတယ်ပင်လည်းဦးလည်းရှိတယ်တဘောကကမလူနယ်လည်းရှိတယ်ပေါ့အဲ့ဒီထဲမှာဒီကအနည်းဆုံး1,000-2,000ပေါ့အဲ့လိုတစ်ဆက်တစ်ဆက်တည်းရနိုင်ဖို့ပို့ပြီးတော့ကျွန်တော်တို့ကအဓိကထားပြီးတော့မှပြောရဲဘာဖြစ်လို့လဲဆိုတော့ဒါမှကျွန်တော်တို့စီးပွားပြည့်သွားမယ်ဆိုရင်အဲ့ဒီတစုတစ်ဆက်တည်းရှိမှကျွန်တော်တို့ဟိုနောက်ဆုံးအသေးစားတူဆက်ယုံထောင်းတာအစဟိုကျန်တဲ့ဆက်ယုံတွေလောက်တာဆိုတော့ကျွန်တော်တို့အဲ့ဒီကြမှာကုန်ရောင်းအလွယ်တကူကုန်ကြောပြန်ပြောင်းလို့လွယ်မယ်ပေါ့အဲ့လိုကြီးပဲကျန်တယ်ပါအ
ခုကဒါဟိုဝါကတော့အလွယ်တကူဆက်လို့ရတယ်အရင်နည်းနေတယ်ဟိုသူ့ကိုပြုစုဆောင်ရှောက်ပြုစုဆောင်ရှောက်ရတဲ့ဒီဈေးစကားလည်းနေတယ်ပို့သက်စီပါညာစသဖြင့်ပေါ့နော်တခြားအပင်တွေစိုက်တာလည်းစာရင်ဆိုတဲ့ဟာကတော့ဒါအခြေခံရှိတာပေါ့နော်အခြေခံနားလည်းမရှိဒါပေမဲ့ဒီဝါလို့ပဲတခြားဟိုပေါ့ဈေးစကားဆက်ပြိုးရေးဈေးစကားတက်တာမဲ့တခြားထွက်လာလို့ရှိရင်အကျိုးမြတ်ပို့ရှိစေမဲ့အတိအနံမျိုးကိုစဉ်းစားတာမျိုးရှိသလားဘာကြောင့်စဉ်းစားဖြစ်သွားလဲဝါ
ကျွန်တော်တို့ကဒီအခုအေကများတယ်ဆိုရင်တောင်သူတွေမှာအခက်အခဲရှိတာကဘာဖြစ်နိုင်လဲဆိုကျွန်တော်တို့တော်ဟိုအပြောင်းရှင်းအနည်းနဲ့စိုက်မလားဒါမှမဟုတ်ရင်ကိုလိုချင်တဲ့အပင်ကိုပဲဟိုသူ့ရဲ့အကျင်လိုက်ကိုတဘွားဟိုပေ20ကြားကိုတပင်စိုက်မယ်ဆို20ကြားမှမှာ3-4ပေပတ်လည်လေးပဲရှင်းတဲ့စနစ်မျိုးရှိတယ်နောက်တော့အပြောင်းရှင်းတဲ့စနစ်ရှိရပေါ့နော်တကယ်တမ်းစိုက်ခွင့်ပေးတာကအဲ့50ဧကကိုကိုလျှောက်လိုက်50ဧကတစ်ခုလုံးမှာကိုဒီနစ်ရှိနစ်တူဒီတခြားတိနံတွေလည်းစိုက်လို့ရတယ်နစ်ရှိပင်တွေလည်းကိုကြိုက်တဲ့အပင်ကိုစိုက်လို့ရတယ်နောက်ပြီးတော့ကျွန်တော်တို့ဝါးကိုစိုက်ချင်အပြင်ဝါးကကြံတဲ့အပင်တွေအောက်ဆီဂျင်နဆပ်ပို့ထုတ်တယ်အဲသဘာဝပတ်ဝန်းကျင်ကိုအများကြီးအထောက်အပြုရယ်ကျွန်တော်တို့ကအဓိကတောင်သူတွေကိုစိုက်စီချင်တာကတော့ဒီအစနစ်ကိုလည်းမပြည့်စီချင်တော့ကျွန်တော်တို့အပြောင်းရှင်းတာကိုအားမပေးချင
်အခု site တဲ့နေရာမှာဝါးတွေအမျိုးမျိုးရှိတာဟိုဝဘိုးဝါဘာညာစသဖြင့်ပေါ့ဟုတ်ဆိုတော့အဲ့ဒီဟာကကြတော့ဒီဝါးဆိုင်ပြိုးရေးအတင်းကနေပြီးတော့မျိုးပေးတာရှိသလားဒါမှမဟုတ်ပိုပြီးအလုပ်ဖြစ်မဲ့မျိုးမျိုးပေါ့နော်အဲ့ဒါကိုဘယ်လိုရွေးကြမလဲ
ဒီကတော့သူဟိုသူတို့က fast scan တက်ပေါ့ဒါမျိုးပေးရမျိုးရှိရလေမြစ်ချူဆိုရင်ကျွန်တော်တို့ကမျိုးစည်းဝယ်မရဘူးသူကထိုင်းရနေပြီးတော့မှဂိုင်းကူးစနစ်နဲ့ဒါပေမဲ့ဟိုတပင်လောက်ဆိုင်လိုက်ရင်ကိုယ့်အကူကိုင်ကူးလို့ရတဲ့အချက်မျိုးပေါ့မြေကျွားဆိုဈေးကြီးဆုံးပဲသူကတစ်နှစ်သားပင်ပေါက်ဆိုရင်2,000-2,500ရှိရတာမျိုးပေါ့အဲအဲ့ဒီမြေကျွားပြီးရင်ဟိုနောက်ပြီးတော့မှအဲဒီကျွန်တော်တို့ဒီဝဘိုးပေါ့ဝဘိုးမြေဆန်ကျဲအဲ့ဒါတော့ကျွန်တော်တို့မြန်မာနိုင်ငံဒေတာတော်တော်များများနဲ့လည်းကြိုက်တယ်မျိုးစေးရနိုင်တဲ့အတွက်ဈေးတက်တာနဲ့ဆိုက်လို့ရတယ်ကျွန်တော်တို့3,000တန်ဘူးတဘူးဆိုရင်အပင်ထောင်ချီပြီးတော့ပါအဲ့ဒါဆိုတော့ဟိုဒေတာကနေရလဲတစ်နှစ်လောက်ကြိုပြူထားလိုက်တာနဲ့သူတို့အတွက်ကိုလွယ်လွယ်ကူကူစိုက်လို့ရတယ်ပေါ့အဲ့တော့အဓိကမြန်မာနိုင်ငံဝါဆိုင်ပြည်ရေးတင်ရတော့ဒီဘေဟာရီကတော့စိုက်တင်တယ်ဆိုတာကိုတစ်ချက်ပြောတယ်ရေးခွဲကတော့ဘေဟာရီကပိုရှိတယ်ဆိုတာကိုပြောတယ်နောက်ဝင်းဘာပြောလဲဆိုတော့ကုဒေတာမှာကိုက်နိုင်လားအဲ့ဒါလည်းရေးကြည့်တဲ့ချက်ပေါ့နော်ကျွန်တော်တို့ကဒီဈေးရတိုင်းစိုက်လို့လည်းမရပြန်တော့အဲ့တော့ကုဒေတာမှာပေါက်တဲ့ဝါမျိုးအခုဝါရဲ့သဘောတဘာဝဒီကျွန်တော်တို့ကအဲဝါပဲဖြစ်ဖြစ်တဘောတူလုံးတယ်ဝါပါဝါမျိုးစားဆိုရွေးကြရမလို့အဲအထက်သားလုံးတယ်အမျိုးစားရွေးကြရမလို့တကယ်ဝါဖြစ်နေရင်ကိုယ်သူကလုံလောက်တယ်အဲနောက်ပြီးတော့ဝါပရိဘောကလုံးတယ်အဲ့ဒါလည်းအမျိုးစားရွေးချင်နေကြမလို့ဘူးကွာအဲ့တော့ကျွန်တော်ဝါကိုအဓိကဟိုကိုဒေတာနဲ့ကန့်ညီတဲ့ဝါမျိုးကိုစိုက
်နောက်တစ်ခုကျွန်တော်မေးချင်တာလေးလို့ဥပဒေလမ်းကြောင်းပေါ့နော်ဆိုကြပါစို့ဟို3ဧက30တန်ဒီ50တန်ဒီတောင်တူကိုချပေးလိုက်ပြီဆိုရင်အဲ့ဒီမြေကသူ့အနေနဲ့ဘလောက်ထိလှုပ်ရှားပိုင်ခွင့်ရှိတယ်လဲသူ့ရဲ့ပိုင်သူကဘလို့ပိုင်ဆိုင်မလဲဒီမြေမှာဘာဟိုဟာပေါ့သူ့ကိုတေးအပိုင်ပေးလိုက်တာလားဒါမှမဟုတ်လဲငှားတဲ့သဘောနဲ့ပေးတာလားဘလို့ပုံစံနဲ့ပေးတာလဲဆိုတာလေးလည်းပြောပြပါဦ
းအဲ့တော့ကပြောလိုက်ရင်မြို့ဟာသူ့ရဲ့ CF ရဲ့သဘောတရားကဆိုတာ130ဟိုစာချုပ်ပေါ့130အငားစာချုပ်ချိုးရတယ်135ပေးလိုက်တာအဲ့ဒီမြေကိုလေဟိုကျွန်တော်အင်ကရန်လို့ပေါ့130ကရန်ထုတ်ပေးလိုက်တာဟုတ်တယ်အဲ့နဲ့30အတွင်းသူစိုက်ဒါစိုက်အဲ့ဒီထဲမှာရှိတဲ့ဘာပင်ပဲဖြစ်ဖြစ်တရဝင်ရောင်းချပိုင်ဝင်ရှိတဲ့ကြော်ပဲဖြစ်ဖြစ်အမာပဲဖြစ်ဖြစ်ဝါပဲဖြစ်ဖြစ်တရဝင်ကုသရောင်းဝယ်ခွင့်မှာရပါမှာ130ခရံထုတ်ပေးရပေါ့မြေခင်း
ဟုတ်ကဲ့အဲ့ဒါအခမဲ့ပေးတာ
အခါမဲ့ဆိုငါးခန့်ရှိရပြတေကောင်မများပါဘူးတထောင်နှစ်ထောင်အဲ့လိုပဲသူကသူ့ရဲ့ဟိုမြေနေရာစံတမ်းချက်ပေါ်မူတည်ပြီးတော့မှာအဲကွင်းနည်းနည်းရှင်းပြတာမျိုးတော့တအားမကျန်တဲ့နေရာမျိုးဆိုရင်သူကဟိုမြေပြင်ပြန်ပြုတ်ရပါညာဆိုရင်အဲ့လိုနှစ်ထောင်ပေါ့အဲဟိုတေကောင်နှစ်ထောင်လုံးလို့တထောင်လုံးလို့မြေငါးခန့်ရှိတယ်ပြောတယ်
ဆက်လက်ပြီးတော့ကိုအောင်တင်ဆက်နေတဲ့သုတဆောင်လေးအမေရိကန်တခွင့်အစီအစဉ်ကိုတင်ဆက်မှာပါရှင်။2019ခုနှစ်အတွက်အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းချေချနေထိုင်ခွင့်ရမယ်ဒိုင်ဗာစီတီဗီဇာဒီဗီကန်ဆမ်းမဲရှောက်လာတွေစတင်လက်ခံနေပါပြီ။အောက်တိုဘာလ17ရက်နေ့ကနေနိုဝင်ဘာလ22ရက်နေ့အထိဒီရှောက်လာတွေကိုလက်ခံသွားမယ်လို့ဆိုပါတယ်။
တကယ်တော့ဒီဗီကန်ဆမ်းမဲရှောက်လာတွေကိုအောက်တိုဘာလ3ရက်နေ့ကတည်းကစပြီးတော့လက်ခံခဲ့တာပါ။ဒါပေမဲ့လည်းနီးတင်ကချုပ်ရဲမှုတွေကြောင့်အောက်တိုဘာလ3ရက်နေ့ကနေ10ရက်နေ့အကြာအင်တာနက်ကနေပေးပို့ထားကြတဲ့ရှောက်လာတွေပျောက်ဆုံးခဲ့တာကြောင့်အဲ့ဒီရက်တွေအတွင်းမှာရှောက်ထားကြတဲ့သူတွေအားလုံးရှောက်လာအစ်တွေပြန်တင်ကြရမယ်လို့အမေရိကန်နိုင်ငံသားဌာနကပြောပါတယ်။
ဒီလိုရှောက်တာကြောင့်ရှောက်လာနှစ်ခါတင်နေဆိုပြီးတော့တွေ့မှာမဟုတ်ဘူးလို့လည်းနိုင်ငံသားရေးဝန်ကြီးဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။ပုံမှန်အတိုင်းဆိုရင်လူတအူးတည်းကရှောက်လာနှစ်ခါတင်အကျုံးဝင်မှုဆိုပြီးတော့ပြချပါတယ်။အခုတော့ဒီနီးပညာချွေးနဲ့ပြဿနာကိုဖြေရှင်းပြီးသွားတာကြောင့်အော်တိုဘာလ17ရက်နေ့ဒီဗုဒ္ဓဟူးနေ့အမေရိကန်ပြည်ထောင်စုအရှေ့ဘက်ချန်ဆန်ဂျင် ရှောက်ထားနိုင်ပါတယ်
။အောက်တိုဘာလ3ရက်နေ့ကနေ10ရက်အတွင်းရှောက်ထားခဲ့ကြတဲ့သူတွေအတွက်ထုတ်ပြန်ထားတဲ့ရှောက်လွှာလက်ခံရရှိကြောင်းအတိမဲ့ပြုတဲ့နံပါတ်တွေကိုတော့အတိမဲ့ပြုတော့မှာမဟုတ်တဲ့အတွက်ဒီနံပါတ်တွေကိုတင်ထားဖို့မလိုတော့ဘူးဆိုပြီးတော့လည်းအတိပေးထားပါတယ်။နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့အောက်တိုဘာလစောစောပိုင်းတုန်းကရှောက်လွှာတင်ထားကြတဲ့သူတွေစီအကြောင်းကြားစာတွေကိုအီးမေးလ်ကနေတဆင့်ပို့ပေးမှာဖြစ်တယ်လို့ဆိုပြီးတော့ရှောက်လွှာထက်တယ်မှုတစ်လရက်တိုးပေးမှာဖြစ်ပါတယ်
။ကဲအခုတော့ DV ကန်ဆတ်မဲ့အစီအစဉ်ကိုဘယ်လိုရှောက်ထားမလဲဆိုတဲ့အကြောင်းပြောအောင်မှာမက်ခင်ပြတွေ့ရေး DV ရှောက်လွှာတွေကို www.dvlottery.state.gov internet ဆာမျက်နှာမှာရှောက်လို့ရပြီးစာရွက်နဲ့ရှောက်လွှာတင်တာမျိုးတော့လက်မခံပါဘူး။
ဟုတ်ပါတယ်ကိုအောင်ရေဒီဒီရှောက်လာတွေကိုဒီအွန်လိုင်းကနေပဲရှောက်ရမှာပါဒီလိုရှောက်တဲ့အခါမှာကိုယ့်ရဲ့လက်ခံစာရွက်အတွက် print ထုတ်ထားဖို့ကိုလည်းသူတို့ကအကြံပေးထားပါတယ်ဒါမှဒီကိုရှောက်ထားတာဘယ်အခြေအနေကိုရောက်နေပြီလဲနောက်ကိုယ့်ရဲ့ DV ကန်ဆမ်းမဲပေါက်မပေါက်ကိုလည်းပြန်ကြည့်လို့ရနိုင်အောင်လို့လေဒါနဲ့ DV ကန်ဆမ်းမဲအကြောင်းကိုလည်းပြောပါအောင်ရှင
် DV ကန်ဆမ်းမဲဆိုတာကတော့ American ပြည်အောင်စုမှာရွှေပြောင်းအခြေချနေထိုင်ခြင်းတွေရှောက်လို့ရတဲ့ကန်ဆမ်းမဲတစ်မျိုးလို့ဆိုရမှာပေါ့ဗျာ2019ခုနှစ်အတွက်အမေရိကန်ကိုလာရောက်အခြေချနေထိုင်ဖို့လူပေါင်း 5,000 လောက်ကိုအမေရိကန်အစိုးရကခွင့်ပြုမှာဖြစ်ပြီးအဲ့လိုလာရောက်ခွင့်ရဖို့ရှောက်လို့ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။ရှောက်လာရှင်တွေအနေနဲ့သူတို့ရွေးချယ်ခံရမရဆိုတာကိုတော့မေလ1ရက်2018ခုနှစ်ကနေစလို့စက်တင်ဘာ30 2018ခုနှစ်အချိန်အတွင်း DV ကန်ဆတ်မဲ့အင်တာနက်ဆာမျက်နှာမှာတွားကြည့်လို့ရပါတယ်။
ဟုတ်ကဲ့ဒီနေ့ကျမတို့အင်္ဂလိပ်ချင်းတရုတ်ဘင်္ဂလားဒေ့ရှ်နဲ့ဖိလစ်ပိုင်တို့ဗီယက်နမ်နိုင်ငံတွေကလူတွေကတော့ဒီ DV ကန်ဆမ်းမဲကိုရှောက်လို့မရဘူးနော်။ဘာလို့လဲဆိုတော့ဒီလွန်ခဲ့တဲ့9နှစ်အတွင်းအဲ့ဒီနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုလာရောက်အခြေချကြတဲ့သူတွေ 9,000 လောက်ရှိနေလို့ပါ။ဒါနဲ့ DV ဗီဇာရှောက်ဖို့ဘယ်လိုရည်ချင်းမျိုးတွေရှိဖို့လိုလဲဆိုတာကိုလည်းတစ်ဆက်တည်းပြောပြပါအောင်ကိုအောင်ရေ
။ကောင်းပါပြီမက်ခင်ပြတွေ့ရေဒီလို DV ရှောက်ဖို့အတွက်လိုအပ်တဲ့ရည်ချင်းကတော့အထက်တန်းအောင်ရပါမယ်။ဒါမှမဟုတ်ရင်လုံးရတဲ့9နှစ်အတွင်းလှုပ်တဲ့အလုပ်မှာလှုပ်သက်2နှစ်ရှိရမှာဖြစ်ပြီးတော့အဲ့ဒီအလုပ်ကိုလုပ်ကင်ဖို့အတွက်သင်တန်း2နှစ်လောက်တက်ရောက်ခဲ့သူဖြစ်ရပါမယ်။တကယ်လို့အဲ့လိုအတွေ့အကြုံရှိဖို့လိုအပ်တဲ့သင်တန်းဆိုတာဘလို့သင်တန်းမျိုးလဲဆိုတာသိချင်တော့ www.1tonline.org မှာတွားရောက်ရှာဖွေကြည့်ရှုနိုင်ပါတယ်။အဲ့လိုအချက်နှချက်နဲ့ပြည့်စုံမှုမရှိဘူးဆိုရင်တော့ရှောက်ထားမှုဟာအကျုံးမဝင်နိုင်ပါဘူး။
ဟုတ်ပါတယ်အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်ထဲမှာဒီဗီရှောက်လွှာပိတ်ရက်ဖြစ်တဲ့နိုဝင်ဘာလအထိစောင့်ဆိုင်းတာမျိုးမလုပ်ဘဲစောနေသမျှစောစောရှောက်လွှာတင်မှုကိုလည်းသတိပေးထားပါတယ်ဘာလို့လဲဆိုတော့ရှောက်လွှာပိတ်ရက်နီးကပ်လာတဲ့အခါမှာရှောက်တဲ့သူတွေပြုံးပြီးတော့ရှောက်တာကြောင့်အင်တာနက်ဝက်ဘ်ဆိုက်ကနှေးသွားတဲ့ပြဿနာမျိုးကိုရှောက်ရှားနိုင်အောင်လုပ်ပါနောက်ရေးကြည့်တာကတော့လူတယောက်ကိုတစ်ချိန်တာဒီဗီရှောက်ထားနိုင်တာဖြစ်ပါတယ်အစစ်မြေနီးပညာတွေသုံးပြီးစစ်စစ်တာကြောင့်နှစ်ကြိမ်လျှောက်တယ်ဆိုတာကိုသိရင်တော့အဲ့ဒီလျှောက်လွှာရှင်ကိုပယ်ချလိုက်မှာဖြစ်ပါတယ်
။ဒါအပြင်ဒီဗီလျှောက်လွှာတွေကို website မှာဖြည့်ဆွက်ရမှာကိုယ်ပါတာဖြည့်ဆွက်ဖို့ကိုလည်းတိုက်တွန်းထားပါတယ်။တခြားသူကိုဖြည့်ဆွက်ခိုင်းမယ်ဆိုရင်လည်းအဲ့ဒီဖြည့်ဆွက်ချိန်မှာကိုယ်တိုင်ရှိနေဖို့ကိုလည်းအကြံပြုထားပါတယ်။ဒါမှသာလိုအပ်တဲ့ကိုယ်ရေးအချက်အလက်တွေကိုချက်ချင်းမှန်မှန်ကန်ကန်ဖြည့်ဆွက်နိုင်မှာပါ။မိထားတဲ့မိကွန်းအလုံးကိုဖြည့်ဆွက်ဖို့လိုပြီး ရှောက်လာပြီးဆုံးခြင်းအင်တာနက်ကနေပို့လိုက်ပြီးချိန်မှာတစ်ဖက်ကလက်ခံရရှိကြောင်းနဲ့ကိုယ့်ရဲ့ရှောက်လာနံပါတ်ပေါ်လာပါလိမ့်မယ်အဲ့ဒီခါမှာဒီနံပါတ်ကိုတိကျမှတ်သားထားဖို့လိုပြီးနောက်ရွေးချယ်ခံရတဲ့စာရင်းကိုထုတ်ပြန်တဲ့ခါမှာအဲ့ဒီနံပါတ်နဲ့တိုက်ပြီးတော့ပြန်လည်ရှာဖွေရမှာပါ
ရှောက်လာမှာကိုယ့်ရဲ့အချက်လက်တွေဖြည့်ဆွက်ရမယ်အပြင်ကိုယ့်ရဲ့ပတ်စပို့ပုံကိုလည်းထည့်ပေးရမှာပါအဲ့ဒီဓာတ်ပုံဟာရှောက်လာမတိုင်ခင်6လအတွင်းမှာရိုက်ကူးထားရမယ့်ပုံဖြစ်ဖို့လိုပြီးတော့ဓာတ်ပုံကိုပြည့်ပြည့်နာလည်းလုပ်လို့မရပါဘူးနောက်တစ်ခုကတော့အခုလိုဒီဗီကန်ဆမ်းမဲရှောက်လာအတွက်အခကျင်းဝင်ပေးပြီးတော့ဝယ်စရာလည်းမလိုပါဘူးဘယ်သူမဆိုတတ်မှတ်ထားတဲ့အချက်လက်တွ
ဲ့အွန်လိုင်းမှာအဲ့ဒီအချက်လက်တွေဖြည့်ပေးပြီးဓာတ်ပုံကိုတော့စကန်ဖတ်ပြီးတော့တင်ပေးရမှာပါနောက်တစ်ခုကအိမ်တော်ရှိမရှိနဲ့အိမ်တော်ရှိရင်လဲသားသမီးတွေရှိလားနောက်အဲ့ဒီသားသမီးတွေကကိုနဲ့ရတာလားတခြားအိမ်တော်ကပါလာတာလားစသဖြင့်အလုံးကိုဖြည့်ပေးရပါတယ်အဲ့ဒါမှပဲကိုက DV ပေါက်လို့အမေရိကကိုသွားမယ်ဆိုရင်အလုံးလိုက်နိုင်အောင်ပါအချက်လက်တွေမှားဖြစ်မိရင်တော့နောက်မှပြန်ပြောင်းဖို့တော့မလွယ်ကူဘူးပေါ့လေ
ဒါနဲ့ကိုအောင်ရေမြန်မာပြည်ကနေပြီးတော့ DV ကန်ဆယ်မဲ့ပေါက်ပြီးအမေရိကန်ပြည်ထောင်စုကိုရောက်လာတဲ့သူတွေလည်းတော်တော်များရယ်နော
်ဟုတ်ပါတယ်ဗျာ American Dream American အိမ်မက်ကိုကောင်းတယ်ဖော်ဖို့မြန်မာနိုင်ငံသားတွေလည်း American ထိခြေဆန့်လာကြတာပေါ့ဗျာပညာရေးကျန်းမာရေးလူမှုရေးကစားလို့သားသမီးတွေအတွက်လည်း American ကိုလာကြတဲ့သူတွေရှိပါတယ်ကန်ဆယ်မဲ့ပေါက်ပြီး American ပြည်ထောင်စုကိုရောက်လာပြီးမျောလင်းခဲ့တဲ့အိမ်မက်တွေအကောင့်ထဲပေါ်လာတဲ့သူတွေရှိသလိုအခက်အခဲတွေကြုံရတဲ့သူတွေလည်းရှိတယ်လို့ဆိုကြပါရယ
်အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာမြန်မာလူမျိုးတွေပြန့်ကျဲနေထိုင်နေကြတာမှာတော့အမေရိကန်အရှေ့ဘက်ခြမ်းကဝါရှင်တန် DC နယူးယောက်နောက်အနောက်ဘက်ခြမ်းမှာဆိုရင်တော့ကယ်လီဖိုးနီးယားမြောက်ပိုင်းနဲ့တောင်ပိုင်းမှာဆိုရင်လည်းမြန်မာတွေအများပြားအခြေချနေထိုင်ကြတာများပါတယ်တချို့ဆိုရင်လွန်ခဲ့တဲ့အနှစ်30ကလေးကလာရောက်အခြေချနေထိုင်နေကြတာလေ
ဒီဗီကန်ဆန်းမဲ့ပေါက်ပြီးလာကြတဲ့သူတွေလည်းရှိကြတာမှာအလုံးနဲ့ပတ်သက်လို့ကတော့မြန်မာတွေဟာကြိုးစားတယ်ရိုးသားတယ်ဆိုပြီးအလုံးရှင်တွေကလည်းချီးကျူးကြတဲ့အကြောင်းကြားရတာလည်းရှိပါတယ်။ဘာပဲဖြစ်ဖြစ်အလုံးဟူသမျှဂုဏ်ရှိစွာဆိုတဲ့စိတ်နဲ့လုပ်ရင်တော့ဘယ်အလုံးပဲဖြစ်ဖြစ်လုပ်ရတာမခက်ခဲဘူးဆိုပြီးတော့ရရအလုံးမရွေးပဲလုပ်ကြတယ်လို့လည်းဆိုပါတယ်။တကယ်တော့အိမ်မက်တွေအကောင့်တွေပေါ်ခွင့်ရနေတာကို
အမေရိကန်ပြည်ထောင်စုမှာလူမျိုးပေါင်းစုံလာရောက်နေထိုင်အခြေချကြတာမှာဒီနိုင်ငံကိုစပြောင်းပြီးတော့လာနေကြတဲ့ပထမမျိုးဆက်ကတော့အခက်အခဲတွေကြားကနေဒီလိုပဲအဆင်ပြေအောင်ကြိုးစားရုန်းကန်ကြတာပါပဲကိုအောင်ကြီး။နောက်မျိုးဆက်သူတွေကိုမြေတောင်မြောက်ပေးဖို့ပထမမျိုးဆက်ကမိဘတွေဟာအလုပ်ပိုလုပ်ပြီးတော့သားသမီးတွေကိုအမြင့်ရအောင်တွန်းတင်ပေးကြတာပဲရှင်။ဒါပြင်လူငယ်တွေရဲ့ပညာရေးလမ်းကြောင်းရွေးချယ်မှုနဲ့ပတ်သက်ပြီးတော့လည်းမိဘတွေကသားသမီးတွေအပေါ်မှာဖြစ်စေချင်တာကိုအတင်းကျပ်လုပ်ခိုင်းတာမျိုးမဟုတ်ဘဲနဲ့ကလေးတွေစိတ်ကြိုက်သူတို့စိတ်ဝင်စားတာကိုမြေတောင်မြောက်ပေးဖို့ဆိုတာဟာလည်းအဓိကလိုအပ်တယ်လို့ဒီကိုရောက်နေကြတဲ့သူတွေကပြောကြတယ်လေ
ဟုတ်ပါတယ်ဗျာအမေရိကမှာတော့နိုင်ငံကလည်းဒီမိုကရေစီကိုကျင့်သုံးတယ်လို့ပဲမိသားစုတွေအတွင်းမှာသားသမီးနဲ့မိဘတွေကြားမှာလည်းကိုယ်အိမ်မက်အကောင့်တွေဖော်နိုင်အောင်သာလမ်းကြောင်းတက်မှတ်ပေးကြတာပါဗျာကဲအခုတော့လာမယ့်2019ခုနှစ်ကံစမ်းမဲ့အစီအစဉ်မှာပါဝင်နိုင်ကြပြီးကံကောင်းကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ဗျာ
အင်္ဂါနေ့နဲ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
။ငင်းချင်းရင်နဲ့စီးပွားရေးတိုးတက်အောင်လုပ်တဲ့နည်းလမ်းတွေထဲမှာအထူးရောက်ဆုံးနည်းတစ်ခုကတော့မိန်းကလေးငယ်တွေကိုစွမ်းရည်မြှင့်တင်ပေးပြီးသူတို့ရဲ့ပညာရေးအတွက်ရင်းနှီးမြှုပ်နှံပေးတာဖြစ်ပါတယ်။ဒီကနေ့ Digital Kid ရောက်လာတဲ့အခါအခြေခံပညာသင်ကြားခွင့်မရတဲ့သူတို့အတွက်ယောက်ျားလေးတွေနောက်တိတ်ရောက်သွားပြီးအခြေအနေကိုပိုဆိုးလာစေပါတယ်။ကဘာကြီးက Digital Kid ကိုပို့ပြီးရောက်လာလေ Internet အခြေခံမရှိတဲ့သူတို့တွေအတွက်ပုံမှန်စီးပွားရေးမှာပါဝင်ဖို့အဆင့်မြင့်ပညာရရှိဖို့ကျန်းမာရေးစောင့်ရှောက်မှုရဖို့အချက်အလက်နဲ့လူမှုအထွေးခေါ်ပံ့ပိုးမှုတွေအပြင်သူတို့ရဲ့ဆန္ဒကိုထုတ်ပေါ်တဲ့အသံကြားရဖို့ပါပိုးပြီးခက်လာလေလေဖြစ်သွားတာကြောင့်ပါအင်တာနက်လက်လန်းမှုမှုအနေထားကိုကြည့်ရင်2013ခုနှစ်ကစပြီးကမ္ဘာတစ်လွှာကြားနယ်မှာအတွက်ကြွားချမှုဟာစစ်တစ်ကနေစနစ်ရာနှုန်းလောက်တိုးလာခဲ့ပြီးဆင်းရဲတဲ့နိုင်ငံတွေမှာဆိုအင်တာနက်မသုံးနိုင်တဲ့အမျိုးသမီးကအမျိုးသားနဲ့ယောက်ျားလေးတွေထက်37ရာနှုန်းလောက်ကိုပိုးပြီးနည်းနေတာပါဖွံ့ဖြိုးတဲ့နိုင်ငံတွေမှာအင်တာနက်လက်လန်းမှီတဲ့လက်ကင်ဖုန်းကိုပိုင်ဆိုင်တဲ့အမျိုးသမီးကအမျိုးသားတွေတဲ့တန်း200လောက်ပိုးပြီးနေပါတယ်။အခုလိုပဲကြွားချတဲ့ကြီးမားနေမယ်ဆိုရင်အမျိုးသမီးနဲ့မိန်းကလေး85ရာခိုင်နှုန်းကျော်လောက်ဟာ Digital ကျွမ်းကျင်မှုနဲ့အင်တာနက်သုံးနိုင်မှုမရှိပဲဖြစ်လာနိုင်ပါတယ်။အခုလိုကြွားချရတဲ့အကြောင်းရင်းများစွာရှိပါတယ်။မိန်းကလေးတွေကိုအခြေခံပညာသင်ကြားဝင်မပေးတာအထူးနည်းပညာသင်ခွင့်မရအောင်လုပ်ထားတာအင်တာနက်သုံးဖို့နဲ့သ ကျွန်တော်တို့ရဲ့အသုံးရမှာလိုအပ်တဲ့ပစ္စည်းတွေကဈေးကြီးတာအမျိုးသမီးတွေမိန်းကလေးတွေအတွက်အဆင်ပြေအောင်လုပ်ပေးတာမျိုးမရှိတာပြင်ကွန်ပျူတာသုံးရမှာအမျိုးသမီးတွေပုဂ္ဂလိကသုံးဆွဲခွင့်လွတ်လွတ်လပ်လပ်ထုတ်ဖော်ပြောဆိုခွင့်လိုခက်ခဲတာလို့လူမှုယဉ်ကျေးမှုဆိုင်ရာအစွဲတွေနဲ့ခွဲခြားဆက်ဆံမှုတွေရှိနေတာပါဝင်ပါတယ်မိန်းကလေးတွေဒီဂျစ်တယ်နည်းပညာသုံးဖို့အတွက် အာမပေးရတဲ့အကြောင်းတွေထဲမှာအဆိုးဝါးဆုံးအကြောင်းပြချက်ကတော့ဒီနည်းပညာသုံးဖို့မိန်းကလေးတွေမလုပ်နိုင်ဘူးဆိုတဲ့အချက်ပဲဖြစ်ပါတယ်။ကွန်ပျူတာအွန်လိုင်းသုံးပိုင်ခွင့်ဟာလူခွင့်ရေးဖြစ်ရမယ်လို့ကုလသမဂ္ဂကအတည်ပြုပါတယ်။ဒါအမျိုးသမီးနဲ့မိန်းကလေးတွေအတွက်သူတို့ရဲ့ရပိုင်ခွင့်ကိုမထိခိုက်စေဖို့အားဖြည့်ပေးတာပါ။လွတ်လပ်ပြီးကိုကြိုးမရှာတဲ့ NGO သုတေသနအဖွဲ့ဖြစ်တဲ့နိုင်ငံတကာရေရှည်ဖွံ့ဖြိုးတိုးတက်ရေးသိပ္ပံရေးအစိုးရအခုလို digital ဆိုင်ရာကြားမှာသုံးစွဲမှုကွာခြားချက်ဟာ အမျိုးသမီးတွေစီးပွားရေးဆွမ်းဆောင်ရေးမြင့်ဖို့နဲ့စီးပွားရေးလုပ်ကိုင်မှုမှာအဟံတားဖြစ်စေတယ်လို့ဆိုပါတယ်။ဒါကိုမူဝါဒချဖို့တွေရင်းနှီးမြှုပ်နှံမှုတွေနဲ့တည်တည်ချာချာမမြင့်တင်ပေးရင်နည်းပညာပြောင်းလဲမှုရဲ့အကျိုးကျေးဇူးအများစုကိုအမျိုးသားတွေသာခံစားရပြီးကျန်းမာတန်းတူမရှိမှုတွေပိုးပြီးဆိုးလာနိုင်တယ်လို့စီးပွားရေးကြီးထွားမှုအသက်ပြောင်းလဲမှုတွေမရှိဘဲဖြစ်သွားနိုင်ပါတယ်။ဒီလိုမ Bari, Jama Dandu Shi Lo Sanire, US 8 Apuaga, Chilan Tawan Shidu, Michelle Beckeringaro, Minkali Neri Nagago, Truye Lenya Matamape, Tru Omium Hutre, Luade Yem Yedrigo, Lenan Minai Mune, Tru Balau Josa Mu Shide Surarine, Tainta Temale, Lupioja Kibari.
Megan Soya at the bottom, you need to go to the Pibavi.
A cool nothing, Garagaro. Megan Soya at the bottom, you know, Pippi, VOA album, Hojan, Taman, the Pippiization. In an inner kindred, the Rintin Jogu, Tinsabo Taya Babi. Goes away lining up your Pia Mabasha.
Megan and I, when you wreck Stella Sanha, Idanango. ချုပ်တင်မကျင်ညာပဲတနင်္ဂနွေနေ့တနင်္လာနေ့ကတွားရောက်ခဲ့ပါတယ်ဒါအာဖဂန်နစ္စတန်နိုင်ငံကိုအလားတူကျင်ညာခြင်းမရှိဘဲဝန်ကြီးတေလာဆန်သွားရောက်ပြီးနိုင်ပိုင်းအကြာမှာအဲ့ဒီလိုတွားရောက်တာလည်းဖြစ်ပါတယ်ဝန်ကြီးတေလာဆန်ဟာဗက်ကမ်မျိုးမှာအီရန်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီနဲ့တနင်္လာနေ့မှာတွေ့ဆုံဖို့ရှိပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့နှစ်ပတ်နေပ ပါဝင်တယ်လို့အိန္ဒိရောအစင်းနဲ့အရာရှိတအူးကပြောပါတယ်ကုလသမဂ္ဂဆန္ဒမှုဆိုင်ရာအကူအညီပေးအေဂျင်စီတွေကဥဆောင်ပြီးရောညာဒုက္ခသည်တွေအတွက်လိုအပ်တဲ့အမေရိကန်ဒေါ်လာ435ရရှိရေးတရက်တာနိုင်ငံကရမုံငွေရှာရေးအစီအစဉ်ပြုလုပ်တာမှာအလူရှင်တွေကဒေါ်လာ300ငါးတန်ခရီးကိုတရခဲ့ပြီးလို့ဆိုပါတယ် ချနီဗာမျိုးမှာတနင်္လာနေ့ကပြုလုပ်တဲ့အဲ့ဒီအစီအစဉ်ဟာရိုဟင်ဂျာတွေနဲ့အင်ရှင်ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကလူမှုအတိုင်းဝိုင်းတွေအပါအဝင်စုစုပေါင်းလူပေါင်းတစ်တပ်သမ23အတွက်အသက်ကယ်တင်နိုင်မဲ့အကူအညီတွေပေးနိုင်ရေးအတွက်တောင်းခံခဲ့တာဖြစ်ပါတယ်။အာရှနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုခိုင်မာဆက်ပြီးလှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုကိုစင်ကာပူဝန်က
ရေးမှုကတော့ဦးစံမိုးဝေဖြစ်ပါတယ်အင်ဂျင်နီယာကတော့ကယ်ဗင်ပေါလာပါရှင်အင်္ဂါနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့ကဘာတလွားကသောတာရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေရှင်ကျမတို့ရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါနော်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.